Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2016ခုနှစ်နိုဝင်ဘာလ10ရက်အင်္ဂါနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့ 49 တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့ဆုမြတ်မော်ပါရှင်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့တရက်တောင်မလိုတော့ချိန်မှာသမ္မတလောင်း2ယောက်ဟာအာကုန်ထုံစီယုံမဲဆွဲနေကြပါတယ်။EU ဖွဲ့ဝင်နိုင်ငံများရဲ့စစ်ဘက်ဆိုင်ရာကော်မတီအစည်းအဝေးမှာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဟွန်ဂျီမင်းအောင်လိုင်မိန့်ခွန်းပြောဖို့ရှိနေပါတယ်။ခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုစော်ဝင်းထိုင်တဲ့အခြေညာပေးပါမယ်ရှင်
။အခုမနက်ခင်းမှာတော့ဒီကနေ့နိုဝင်ဘာလ10ရက်နေ့မှာကျင်းပတော့မယ့်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်သမ္မတလောင်း2ဦးတို့အကြိတ်အနဲ့ရှင်ပြိုင်မဲဆွယ်နေကြတဲ့အခြေအနေတွေကတော့ဒီလိုပါ
။ Now I have spent my public career fighting for kids and families and standing up for our country. And if youyou give me
the privilege.
ဘယ်ပါတီကိုမဲပေးမလဲမဆုံးဖြတ်ရသေးတဲ့ပြည်နယ်တွေမှာသမရလောင်းတွေကိုယ်တိုင်အခုလိုအကျိတ်အနယ်မဲဆွယ်စည်းရုံးနေကြတာနဲ့အတူနယူးယောက်မှာတော့ရွေးကောက်ပွဲကာလအတွင်းလုံခြုံရေးတင်းကျပ်ထားတဲ့ဂျာကမဲပေးကြမယ်မြန်မာလူမျိုးတွေရောဘယ်ပါတီကိုမဲပေးကြမလဲဆိုတာလေးဇက်တိုက်တင်ပြပေးသွားမှာပါအခုအရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစော်ဝင်းလှိုင်တို့ကြီးညာပါမယ်ရှင်
American သမ္မတရွေးကောက်ပွဲမကျင်းပခင်တရက်အလိုတနင်္လာနေ့မှာ Republican သမ္မတလောင်း Donald Trump နဲ့ Democrat သမ္မတလောင်း Hillary Clinton တို့ဟာအရေးကြီးတဲ့ပြည်နယ်တွေကိုတွားရောက်မဲဆွဲနေကြပါတယ်။ Trump က Florida, မြောက် Carolina, Pennsylvania, New Hampshire နဲ့ Michigan စတဲ့ပြည်နယ်၅ခုကိုတွားပြီးမဲဆွဲပါတယ်။ Clinton ကတော့ Pennsylvania, Michigan နဲ့မြောက် Carolina ပြည်နယ်၃ခုကမြို့၄မြို့မှာတွားပြီးတော့မဲဆွဲနေပါတယ်။အခုအတန်လွှင့်ပြီးချိန်ဒေသစံတော်ချိန်ည9နာရီခွဲကြရင်တော့ Pennsylvania ပြည်နယ် Philadelphia မြို့မှာနောက်ဆုံးလုံးမဲ့မဲဆွဲပွဲကြရင်သမ္မတ Barack Obama နဲ့သမ္မတကတော် Michelle Obama တို့ကလည်း Hillary Clinton အတွက်ပါဝင်စည်းရုံးမဲဆွဲမှာဖြစ်ပါတယ်။အခုလိုသမ္မတလောင်းတွေတွားရောက်မဲဆွဲနေကြတဲ့ပြည်နယ်၅ခုလုံးဟာသမ္မတအနိုင်ရှုံးအတွက်တင်မကလွှတ်တော်မှာဘယ်ပါတီကအမတ်နေရာအများစုနေရာရမလဲဆိုတဲ့အပေါ်ကိုပါအဆုံးဖြတ်ပေးဖို့အရေးကြီးတဲ့ပြည်နယ်တွေဖြစ်ကြပါတယ်။လက်ရှိနိုင်ငံတော်ဝန်ကောက်ခံတဲ့လူမှုသဘောထားစစ်တမ်းတွေမှာ Hillary Clinton က Donald Trump ထက်ကို200ခိုင်နှုန်းဒါမှမဟုတ်300ခိုင်နှုန်းလောက်ပဲအသာရနေပါတယ်။အင်္ဂါနေ့ကျရင်သမ္မတရွေးကောက်ပွဲအပြင်တက်တန်းစစ်လွှတ်တော်အမတ်တွေတခါဒီပြည်နယ်အုပ်ချုပ်ရေးမှူးတွေကိုလည်းရွေးချယ်မဲပေးကြရမှာဖြစ်ပါတယ်။ American ပြည်သူတန်း40ကျော်ကတော့ကြိုတင်မဲပေးပြီးကြပြီဖြစ်ပါတယ်ရှင်
။ American ရွေးကောက်ပွဲညမှာသမ္မတလောင်းနှုတ်ဖြစ်ကြတဲ့ Democrat Party က Hillary Clinton နဲ့ Republican Party က Donald Trump တို့ကရွေးကောက်ပွဲအထိမ်းအမှတ်ပွဲတွေကိုနယူးယောက်မြို့မှာကျင်းပသွားကြဖို့စီစဉ်ထားတာကြောင့်နယူးယောက်မြို့ကအရာရှိတွေဟာလုံခြုံရေးဆိုင်ရာကိစ္စရပ်တွေကို Secret Service လို့ခေါ်တဲ့အထူးလုံခြုံရေးတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။ရွေးကောက်ပွဲနေ့မှာအဓိကပါတီကြီးတစ်ခုစလုံးကသူတို့ရဲ့ရွေးကောက်ပွဲညအထိမ်းအမှတ်အခမ်းအနားတွေကျင်းပဖို့စီစဉ်တာဟာမြို့တစ်မြို့တည်းမှာအခုလိုစီစဉ်တာဟာအမတန်ကိုဖြစ်ထောင်ဖြစ်ခဲကိစ္စတစ်ခုဖြစ်ပါတယ်။ဒါအပြင်မကြသေးခင်တမန်တစ်ချောင်းမှာပြုလုပ်ခဲ့တဲ့ရွေးကောက်ပွဲတွေလည်းတစ်ဖက်နဲ့တစ်ဖက်ခံရခက်လောက်အောင်ဝေဖန်ပြောဆိုမှုတွေမတူကွဲပြားမှုတွေအကြီးမားဆုံးလို့သတ်မှတ်ခံထားရတဲ့ဒီရွေးကောက်ပွဲမှာမှနယူးယောက်မြို့ကအင်ရှင်အဖြစ်လက်ခံကျင်းပရတာလည်းဖြစ်ပါတယ်။ရွေးကောက်ပွဲနေ့ကျရင်မဲယုံတွေမှာချင်းချောက်မှုတွေဖြစ်ပေါ်မယ်ဆိုတဲ့ပြောဆိုမှုတွေထွက်နေတဲ့အပြင်သူတို့ရဲ့သမ္မတလောင်းရှုံးနိမ့်ခဲ့ရင်တော်လန်ပုံကံမယ်ဆိုပြီးထရမ့်ကိုထောက်ခံသူတွေရဲ့ချင်းချောက်ပြောဆိုမှုတွေကလည်းထွက်ပေါ်နေတာပါ။ဒါ့အပြင်သမ္မတရွေးကောက်ပွဲကျင်းပတဲ့နေ့ဒါမှမဟုတ်လဲရွေးကောက်ပွဲပြီးတဲ့တစ်ချိန်ချိန်မှာအကြမ်းဖက်တိုက်ခတ်မှုတွေပြုလုပ်မယ်ဆိုတဲ့အခေရအဖွဲ့ရဲ့ချင်းချောက်ပြောဆိုမှုတွေကိုလည်းလူညုံရင်းအရာရှိတွေကစုံစမ်းစစ်ဆေးနေပါတယ်။တိုက်ခတ်မှုပြုလုပ်မယ်လို့သတင်းထွက်နေတဲ့နေရာတွေကတော့နယူးယောက်၊ဗာဂျီးနီးယားနဲ့တက်ဆတ်ပြည်နယ်တွေဖြစ်ပါတယ်။
စီးရီးယားနိုင်ငံရာဂါမြို့မြောက်ပိုင်းမှာတနင်္လာနေ့ကပြင်းထန်တဲ့တိုက်ပွဲတွေအတွင်းမှာကတ်တပ်ဖွဲ့တွေဦးဆောင်တဲ့စီးရီးယားတပ်တွေက IS စစ်သွေးကြော်တွေရဲ့စခန်းတော်တော်များများကိုသိမ်းယူနိုင်ခဲ့ပါတယ်။ဒီတိုက်ပွဲတွေအတွင်းမှာအမေရိကန်ကလေကြောင်းကနေစစ်ကူပေးနေတယ်လို့အမေရိကန်စစ်ဖက်အကြံပေးတွေကလည်းကတ်တပ်ဖွဲ့တွေကိုကူညီပေးနေပါတယ်။စီးရီးယားလူ့ခွင့်ရေးလေးလာဆောင်ကြည့်ရေးအဖွဲ့ကတော့ထိုးစစ်ဆင်မှုတွေအတွင်းမှာထင်သာမြင်သာတိုးတက်မှုတွေမရှိဘူးလို့ပြောကြားခဲ့ပါတယ်။ရှေ့ဆက်တိုက်ပွဲတွေဟာခက်ခဲမယ်ဆိုတာရှော့မတွက်ပါဘူးလို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရသူပီတာကုတ်ကတနင်္လာနေ့ကပြောကြားပါရယ်အမေရိကန်ရဲ့လေကြောင်းကနေစစ်ကူတိုက်ခိုက်မှုတွေနဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေဟာထိုးစစ်ဆင်တိုက်ပွဲအစောပိုင်းနေ့တွေမှာတိုးတက်မှုရှိတယ်လို့သူကဆိုပါရယ် IS စစ်သွေးကြွတွေ2014ခုနှစ်ထဲကဒီဆီးရီးယားကသူတို့ရဲ့ဌာနချုပ်အဖြစ်နဲ့ကြေညာထားတဲ့ရကာမျိုးကိုပြန်လည်သိမ်းပိုက်ဖို့အတွက်ထိုးစစ်ဆင်မှုတွေလုပ်မယ်လို့ဆီးရီးယားဒီမိုကရက်တစ်ကဒီတနင်္ဂနွေနေ့တုန်းကကြေညာခဲ့တာဖြစ်ပါရဲ့ရှင်
။ ဤရန်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မော်ဆူးမြို့မှာရှိနေတဲ့ IS အစ္စလာမစ်စစ်သွေးကြွအဖွဲ့ကိုမောင်းထုတ်နိုင်ရေးလွန်ခဲ့တဲ့သတင်း3ပတ်ကစစ်ဆင်ရေးစတင်ခဲ့ပြီးတဲ့နောက်မြို့အတွင်းနဲ့မြို့ရဲ့အနီးဝန်းကျင်မှာရှိနေတဲ့ဒေသခံဒုက္ခသည်စုစုပေါင်း 3,300 ဟာနေရဆွန့်ခွာထွက်ပြေးကြပြီးဖြစ်ပါတယ်။မြို့ပြတိုက်ပွဲတွေအပြင်းထန်ဖြစ်ပေါ်နေတဲ့အချိန်မှာထွက်ပြေးလာကြတဲ့ဒုက္ခသည်အရေအတွက်ဟာမူလကခံမှန်းထားရတဲ့ယော့နေနေပေမဲ့လည်းလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့အနေနဲ့ဒုက္ခသည်ပေါင်း9,300,000လောက်ကိုအကူအညီပေးနိုင်ဖို့အတွက်ကြိုတင်ပြင်ဆင်ထားကြပါတယ်။ဒါဟာအဆိုးဆုံးအခြေအနေကိုတွက်ဆပြီးပြင်ဆင်ထားခြင်းဖြစ်ကြောင်းတနင်္လာနေ့ကသတင်းတောက်တွေကိုပြောကြားတဲ့အထက်ပါဝင်ခဲ့တဲ့အမေရိကန်အစိုးရအရာရှိတူကပြောပါတယ်။မော်ဆူးမြို့ကထွက်ပြေးလာသူထပ်ဝက်လောက်ဟာဘေးကင်းလုံခြုံတဲ့စခန်းတွေကိုရောက်သွားကြတဲ့အတွက်ဒါဟာတမှုထူးခြားတဲ့အရေးအတွက်ဖြစ်တယ်လို့လည်းအရာရှိတွေကပြောပါတယ်။
ဒီအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 433ညလိုင်းဒိုမီတာ48 kHz 6.85 နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အင်္ဂါနေ့မနေ့ဖက်ဆိုရယ်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်။ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံများရဲ့စစ်ဘက်ဆိုင်ရာကော်မတီ EUMC အစည်းအဝေးကိုတက်ရောက်ဖို့အတွက် Belgium နိုင်ငံ Brussels မြို့တော်မှာရောက်နေတဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ငူးကြီးမင်းအောင်လှိုင်ဟာကော်မတီရဲ့အမြဲတမ်းဥက္ကဋ္ဌဗိုလ်ချုပ်ကြီး Mikhail Kostarovkos နဲ့နိုဝင်ဘာ9ရက်တနင်္လာနေ့တုန်းကတွေ့ဆုံခဲ့ပါတယ်။မြန်မာစစ်တပ်နဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့စစ်တပ်တွေကြားမှဆက်ဆံရေးတိုးမြင့်ရေးလေ့ကျင့်သင်တန်းတွေဆေလွတ်ရေးနဲ့အနာဂတ်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်တွေကိုဆွေးနွေးခဲ့ကြတာလို့ကာကွယ်ရေးဌာနကသတင်းထုတ်ပြန်ပါတယ်။ဗိုလ်ချုပ်ကြီးကော့စတာရာကော့စ်ရဲ့ဖိတ်ကြားမှုအရဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာ2ရက်ကြာကျင်းပနေတဲ့ဥရောပသမဂ္ဂရဲ့အဆင့်အမြင့်ဆုံးစစ်ဖက်ဆိုင်ရာကော်မတီအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်။ဥရောပသမဂ္ဂကာကွယ်ရေးဦးစီးချုပ်များရဲ့ဒီတစ်နှစ်နှစ်ကြိမ်မှာကျင်းပတဲ့အစည်းအဝေးအတွင်းမှာလက်ရှိမြန်မာနိုင်ငံရဲ့ကာကွယ်ရေးဆိုင်ရာအခွင့်အရေးဒီမိုကရေစီအသွင်အပြောင်းလဲနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်မှာစစ်တပ်ရဲ့ပြောင်းလဲတိုးတက်မှုအခြေအနေတွေကိုကာကွယ်ရေးဦးစီးချုပ်ကဒီနိုဝင်ဘာလ8ရက်အင်္ဂါနေ့မှာမိန့်ခွန်းပြောကြားမှာဖြစ်တယ်လို့ EU နိုင်ငံသားဆက်ဆံရေးနဲ့လုံခြုံရေးမူဝါဒရေးရာယုံပြောခွင့်ရသူက VOA မြန်မာပိုင်းကိုပြောပါရရှင်
ဟောင်ကောင်ကျွန်းမှာဒီမိုကရေစီနည်းလမ်းအရရွေးကောက်တင်မြောက်ခံထားရပြီးခွဲထွက်ရေးလိုလားတဲ့လွတ်တော်အမတ်တီအနေနဲ့လွတ်တော်အတွင်းသူတို့ရဲ့တာဝန်တွေကိုထမ်းဆောင်ဝင်မရှိဘူးလို့တရုတ်အစိုးရကအမိန့်ထုတ်ပြန်လိုက်ပါတယ်။ပြီးခဲ့တဲ့လအတွင်းလွတ်တော်အမတ်တီကျန်းသစ္စာဂျင်ဆိုခဲ့စဉ်ကညှင်းခုံပွဲရာဖြစ်စေခဲ့တဲ့ကိစ္စမှာတရုတ်အစိုးရကလည်းသူတို့ရဲ့သဘောထားကိုထုတ်ဖော်ပြောဆိုလာတာဖြစ်ပါတယ်။ခွဲထွက်ရေးလိုလားတဲ့လွတ်တော်အမတ်တီဖြစ်တဲ့ယောဝေချင်းနဲ့ဘာဂျီယိုလုံးတို့နှစ်ဦးကဟောင်ကောင်ဟာတရုတ်ပြည်မဟုတ်ဘူးဟောင်ကောင်နိုင်ငံတော်အတွက်တစ္ဆာခံပါတယ်လို့အဓိပ္ပာယ်ရတဲ့နဖူးစီစာရဏီကိုခြုံပြီးကြမ်းတစ္ဆာကျင်းဆိုခဲ့ကြတာပါတရုတ်အစိုးရထုတ်ပြန်လိုက်တဲ့အမိန့်ညင်ညာချက်ကြောင့်လွတ်တော်အမတ်ဘနဦးကိုထိခိုက်စေမယ်ဆိုတာမသေးကြသေးပေမဲ့လွတ်တော်အမတ်အဖြစ်တာဝန်ထမ်းဆောင်ဖို့အရေးအချင်းမပြည့်မီဘူးလို့တရုတ်အစိုးရရဲ့ပြောဆိုမှုကြောင့်မတည်ငြိမ်မှုတွေဖြစ်ပေါ်နေပြီဖြစ်ပါတယ်ဟောင်ကောင်ကျွန်းကိုတရုတ်ပြည်မကြီးလက်ထဲကိုအင်္ဂလိပ်ကိုလိုနီအုပ်ချုပ်ရေးအုပ်ချုပ်မှုအောက်ကနေ1998ခုနှစ်မှာလွှဲပြောင်းပေးပြီးတဲ့နောက်တနိုင်ငံစနစ်နှမျိုးအယူဆပေါ်အခြေခံပြီးတော့အုပ်ချုပ်လာခဲ့တဲ့အတွက်ကြောင့်ဒီအမိန့်ကြေညာချက်ကအဲ့ဒီအုပ်ချုပ်မှုကိုတုံ့လောက်သွားစေပြီးတရုတ်ပြည်မကြီးနဲ့ဟောင်ကောင်အကြားကသဘောထားကွဲပြားမှုတွေကိုပိုကြီးထွားလာစေမှာလည်းဖြစ်ပါတယ်
။ Samsung Electronic Company ကနောက်ဆုံးထုတ်ခဲ့တဲ့လက်ကင်ဖုန်းတွေမိလောင်ပတ်ကွဲခဲ့တာနဲ့ပတ်သက်လို့ American ပြည်သူတွေကိုအထင်ကရသတင်းစာကြီးတွေပေါ်ကနေတောင်းပန်ခဲ့ပါတယ်။နောက်ဆုံးပေါ် Galaxy Note 7လက်ကင်ဖုန်းတွေမိလောင်ပတ်ကွဲမှုတွေဖြစ်ခဲ့လို့ဒီကမ္ဘာလုံးမှာအယောင်ရက်ခဲ့ရပြီးတော့ဒီဖုန်းဝယ်ထားပြီးသားသူတွေကိုလည်းအယောပေးနေရတာပါဖုန်းထဲကဘက်ထရီကြောင်းလို့အစာပိုင်းမှာထင်ခဲ့ပေမဲ့လည်းအတိအကျဘာကြောင့်မိလောင်ပတ်ကွဲရတယ်လဲဆိုတာကိုကုမ္ပဏီကအခုထိအပြေရှားနေဆဲဖြစ်ပါတယ်ပြည်သူတွေရဲ့ဘဝတွေပြေဆုံးတိုးတက်စေမဲ့ထူးခြားတဲ့ဤပညာကိုမဖန်တီးနိုင်ခဲ့တဲ့အတွက်တောင်းပန်ပါတယ်လို့မြောက်အမေရိကဆိုင်ရာ Samsung ကုမ္ပဏီရဲ့အကြီးအကဲရဲ့တောင်းပန်စာကို Wall Street Journal, New York Times နဲ့ Washington Post သတင်းစာကြီးတွေထဲမှာတနင်္လာနေ့ကဖော်ပြခဲ့ပါရယ်ကုမ္ပဏီအနေနဲ့အထူးစိတ်မကောင်းဖြစ်ရပြီးတော့ battery တွေကနေဘာကြောင့်မိလောင်မှုတွေဖြစ်ရတယ်လဲဆိုတာကိုစုံစမ်းအဖြေရှာသွားမှာဖြစ်တယ်လို့လည်းဖော်ပြထားပါရယ
်အမေရိကန်နိုင်ငံရဲ့ပထမဆုံးအမျိုးသမီးပြည်ထောင်စုအစိုးရရှေ့နေချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Janet Reno ဟာ Parkinson ရောဂါလို့ခေါ်တဲ့အုန်းနောက်နဲ့အာရုံကျော်အားနည်းတဲ့ရောဂါနဲ့တနင်္လာနေ့မှာကွယ်လွန်သွားပြီဖြစ်ပါရယ်ခင်ဗျာ Direct from Washington
The Voice of America, VOA.
2016ခုနှစ်နိုဝင်ဘာလ10ရက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်တို့ကြီးညာပေးသွားတာပါ။ဒီကနေ့မနေ့ခင်မှာတော့ဒီကနေ့မှာပဲကျင်းပတော့မဲ့အမေရိကန်သမ္မတရွေးကောက်ပွဲရှင်ပြိုင်မှုနဲ့မဲပေးရွေးချယ်မှုလုံခြုံရေးတင်းကြပ်ထားတဲ့အခြေအနေတွေကိုဇက်တိုက်ပြောပြပေးသွားမှာပါ။ဒီကနေ့နိုဝင်ဘာလ10ရက်နေ့ဟာအမေရိကန်သမ္မတရွေးကောက်ပွဲကျင်းပမယ့်နေ့ဖြစ်တဲ့အတွက်တိတ်ကိုအခြေတင်ဖြစ်ခဲ့တဲ့ရှင်ပြိုင်မှုတွေနဲ့ထိုးနှက်ဝေဖန်မှုတွေလည်းအဆုံးသတ်တော်မှာပါ။ဒီမိုကရက်ပါတီက Mrs. Hillary Clinton နဲ့ Republican ပါတီက Mr. Donald Trump တို့အနေနဲ့ဘယ်သူကနိုင်ရမယ်ဆိုတာကတော့အမေရိကန်နိုင်ငံသားတွေသာမကတစ်ကမ္ဘာလုံးကပါစောင့်ကြည့်နေကြတာဖြစ်ပါတယ်။နောက်ဆုံးတာဝန်ခံနည်းဖြစ်တဲ့တနင်္လာနေ့ညပိုင်းအထိသမ္မတလောက်နှစ်ဦးစလုံးတို့ကအရေးကြီးတဲ့ပြည်နယ်တွေမှာအင်တိုက်အားတိုက်မဲဆွယ်စည်းရုံးလှုပ်ရှားခဲ့ကြပါတယ်။ဒီအကြောင်းအပြည့်စုံကိုမှတ်စုမြတ်မွန်ကစူးစီးတင်ပြပေးထားပါတယ်ရှင်။
အလှအပြောင်းတွေများလာတယ်လို့လေးလာသူတွေပြောကြတဲ့ဒီတစ်ခေါက်သမ္မတရွေးကောက်ပွဲအတွက်နောက်ဆုံးမဲဆွယ်ရတဲ့နိုဝင်ဘာ9ရက်တနင်္လာနေ့တုန်းကသမ္မတလောင်း2ယောက်လုံးအာကုံစိုက်ထုတ်ပြီးတော့အရေးကြီးတဲ့ပြည်နယ်တွေစီသွားရောက်မဲဆွယ်ခဲ့ကြပါတယ်။ Democratic Party သမ္မတလောင်း Hillary Clinton အတွက်သမ္မတ Barack Obama ကိုယ်တိုင်စီယုံမဲဆွယ်မှုတွေလုပ်ပေးနေတာမှတနင်္လာနေ့အစောပိုင်းကတော့သမ္မတ Obama ဟာ Michigan ပြည်နယ်ကိုသွားရောက်ပြီးရွေးကောက်ပွဲနေ့အကြရင်အရေးကြီးတဲ့ရွေးချယ်မှုကိုအသေးအချာလှုပ်ရှားဖို့တိုက်တွန်းခဲ့ပါတယ်
။ But tomorrow you will choose whether we continue this journey of progress or whether it all goes out the window.
တိုးတက်နေတဲ့လမ်းကိုဆက်ရွေးချယ်မလား။ဒါမှမဟုတ်ဒီအခြေအနေကိုအဆုံးရှုံးခံလိုက်မလားဆိုတဲ့ရွေးချယ်မှုကိုမနှက်ဖြန်ကြရင်လှုပ်ရှားရတော့မယ်။အပြစ်တင်ဝေဖန်မှုတွေခွဲခြားမှုတွေမကြေမကြမ်းဖြစ်မှုတွေကိုအခြေခံတဲ့နိုင်ငံရေးကိုရွေးချယ်မလား။စီလုံးချင်းဟာအင်အားဖြစ်တဲ့ဆိုတာယုံကြည်တဲ့နိုင်ငံရေးကိုရွေးချယ်မလားဆိုတာကိုမနှက်ဖြန်ကြရင်ရွေးချယ်ကြရမှာဖြစ်ပါတယ
်မဲဆွယ်ပွဲနောက်ဆုံးတနင်္လာနေ့တနေ့လုံးကို Hillary Clinton အတွက်သမ္မတ Obama ကစီယုံမဲဆွယ်မှုတွေလုပ်နေတာမှာ Michigan ပြည်နယ်အပြင် New Hampshire ပြည်နယ်ကိုလည်းသွားရောက်မဲဆွယ်ပါတယ်အတန်လွှင့်ပြီးချိန်ဒေသစံတော်ချိန်ည9နာရီခွဲကြရင်လဲ Pennsylvania ပြည်နယ် Philadelphia မြို့ကမဲဆွယ်ပွဲကိုသမ္မတကတော် Michelle Obama နဲ့အတူသမ္မတ Obama သွားရောက်မှာဖြစ်ပါတယ်Hillary Clinton ရဲ့နောက်ဆုံးအကြီးအကျယ်မဲဆွယ်ပွဲဖြစ်မဲ့အဲ့ဒီပွဲကို Hillary Clinton ကိုယ်တိုင်အပြင်သူ့ရဲ့ခင်မွန်းသမ္မတဟောင်း Bill Clinton သမီး Chelsea Clinton တို့လည်းလာရောက်စီယုံကြမှာဖြစ်ပါတယ်။ဒီနေ့လာနေ့အစောပိုင်းကတော့ Hillary Clinton ဟာ Pennsylvania ပြည်နယ် Pittsburgh မြို့ကိုသွားပြီးတော့ဘသူ့ကိုမဲပေးရမှန်းမရေမရဖြစ်နေသူတွေကိုရည်ရွယ်ပြီးသူဟာတည်ငြိမ်တဲ့ခေါင်းဆောင်မှုကိုပေးနိုင်မဲ့သူဖြစ်တယ်လို့စီယုံပြောကြားခဲ့ပါတယ်
။ Now I have spent my public careerfighting for kids and families and standing up for our country. And if you give me the privilege of your vote tomorrow, that is what I will do every single day of my presidency.
I do jubu de win dan tit dan ta shau long khli nge rwe mi da su rwe twe chuma tai pwe win ge de. Chuma lo nai ngan twe yat di ge de. Ti ge lo mne phyan ma chuma go me pe ywe che cha me su yin.ဒီလိုရည်တည်ဆောင်ရွက်သွားမှုတွေကိုသမ္မတတာဝန်ယူထားတဲ့နေတိုင်းမှာလုပ်သွားမှာဖြစ်ပါတယ်။အင်ပီရိုမှာအေယာကနိုးလာတာနဲ့ဒီနေ့တွေဘယ်လိုအတားအဆီးတွေကိုဖယ်ရှားပေးနိုင်မလဲ။ဘယ်လိုအခွင့်အလမ်းတွေဖန်တီးပေးရမလဲဆိုတာကိုကျွန်မစဉ်းစားမှာဖြစ်ပါတယ်။ဒါမှသာအမေရိကန်နိုင်ငံသားတွေရဲ့အိမ်မက်တွေကိုအကောင့်ထဲပို့ဖို့အခွင့်အရေးရှိလာမှာဖြစ်ပါတယ်။အမေရိကန်ရဲ့အကောင်ဆုံးနေရက်တွေကကျွန်မတို့ရှိမှာရှိနေသေးတယ်လို့ကျွန်မယုံကြည်ပါတယ်။
Pennsylvania ပြည်နယ်ရဲ့အကြီးဆုံး Philadelphia မြို့ကမဲဆွယ်ပွဲစီကိုပြန်မလာခင် Hillary Clinton ဟာမြောက် Carolina ပြည်နယ်ကိုလည်းသွားရောက်မဲဆွယ်ပါတယ်။သူ့အတွက်နောက်ဆုံးဖြစ်မဲ့ Philadelphia မြို့ကမဲဆွယ်ပွဲကိုနာမည်ကျော်အဆိုတော်တွေဖြစ်ကြတဲ့ John Bon Jovi နဲ့ Bruce Springsteen တို့လည်းလာရောက်ဖျော်ဖြေကြမှာဖြစ်ပါတယ်။သမ္မတရွေးကောက်ပွဲအနိုင်အရှုံးအတွက်တင်မကလွှတ်တော်အမတ်နေရာအများစုရနိုင်ဖို့အတွက်ပါအရေးကြီးတဲ့အခုလိုပြည်နယ်တွေကို Hillary Clinton လိုပဲ Republican သမ္မတလောင်း Donald Trump ကလည်းတင်းလာနေတော့ကသွားရောက်မဲဆွဲခဲ့ပါတယ်။ Hillary Clinton ရဲ့ email ကိစ္စနဲ့ပတ်သက်လို့သူ့အပေါ်အရေးယူဖို့မလိုအပ်ဘူးလို့ FBI ညွှန်ကြားရေးမှူးကဒီနေ့ကနေတုန်းကပဲထပ်ပြီးပြောကြားခဲ့တာကိုမကျေနပ်တဲ့ Donald Trump ကသူ့အဆိုအကွက်စင်ထားတဲ့စနစ်ကြီးပပအောင်သူ့ကိုမဲပေးပါလို့ Philadelphia ပြည်နယ်မှာအခုလိုမဲဆွဲသွားခဲ့ပါတယ
် Go out and vote tomorrow that's what you can do I'll tell you That's the only way That's where you beat the rigging folks If we win the corrupt politicians and their donors lose If they win The American people lose a big league.
နောက်ခံကြရင်မဲပေးပြအောင်ပေးပြီးတော့အကွက်စင်အကြံဖန်လုပ်နေတဲ့သူတွေကိုအနိုင်ရအောင်လုပ်လို့ရပါတယ်။ကျွန်တော်တို့အနိုင်ရခဲ့မယ်ဆိုရင်တော့ခြားစားနေတဲ့နိုင်ငံရေးသမားတွေနဲ့သူတို့ရဲ့အလှရှင်တွေရှုံးသွားမှာပါ။တကယ်လို့သာသူတို့နိုင်သွားမယ်ဆိုရင်တော့ American ပြည်သူတွေအတွက်အကြီးအကျယ်ရှုံးနေတာဖြစ်ပါလိမ့်မယ်။ကျွန်တော်တို့အနေနဲ့ကတော့ နောက်တစ်ခါအခွင့်အရေးဘရော့မှာထပ်ရမှာမဟုတ်ပါဘူးနောက်၄နှစ်ကြာလဲမရတော့ဘူးနောက်၈နှစ်ကြာလဲရတော့မှာမဟုတ်ပါဘူးနိုင်ငံတော်တရားရုံးချုပ်တရားသူကြီးတွေကိုလည်းရွေးချယ်ခွင့်ရတော့မှာမဟုတ်ပါဘူးကျွန်တော်တို့နိုင်ငံထဲမှာလူတွေလှင့်ပြီးတော့ဝင်လာကြပါလိမ့်မယ်ဒါကြောင့်မနေ့ဖြန်ကမဲပြပြအောင်ပြေးကြပါ
လူလူစစ်တမ်းတွေမှာ Hillary Clinton ထက်၄မှတ်လောက်နောက်ကျန်နေတဲ့ Donald Trump ဟာ Florida ပြည်နယ်အပြင်မြောက် Carolina, Pennsylvania, New Hampshire နဲ့ Michigan ပြည်နယ်တွေကိုလည်းတနင်္လာနေ့တရက်ထဲမှာပဲသွားရောက်မဲဆွဲပါရယ်။ November 6ရက်နေ့အင်္ဂါနေ့ကျရင်သမ္မတရွေးကောက်ပွဲအပြင်တက်တန်းဆေးတဲ့အောက်နဲ့အထက်လွှတ်တော်အမတ်တွေပြည်နယ်အုပ်ချုပ်ရေးမှူးတွေကိုလည်းရွေးချယ်ကြမှာဖြစ်ပါရယ်။ဒါကြောင့်လက်ရှိလွှတ်တော်နှစ်ရက်လုံးမှာ Republican Party ဘက်ကအမတ်နေရာအများစုရထားတဲ့အခြေအနေကိုဆက်ပြီးထိန်းထားမှာလားဆိုတာကိုအဆုံးအဖြတ်ပေးမှာဖြစ်ပါရယ်ရှင်
။မဆုမြတ်မွန်ပြောသွားတာပါ။တစ်ဆက်တည်းမှာပဲဒီကနေ့ကျင်းပမဲ့သမ္မတရွေးကောက်ပွဲမှာအမေရိကန်နိုင်ငံမှာရှိတဲ့ပြည်နယ်50အနက် Democrat ကိုယ်စားလှယ်လောင်းကိုမဲပေးမလား Republican ကိုယ်စားလှယ်လောင်းကိုပဲမဲပေးမလားဆိုတာမဆုံးဖြတ်ရသေးတဲ့ပြည်နယ်15ပြည်နယ်မှာတော့သမ္မတလောင်းနှစ်ဦးတို့ဟာနောက်ဆုံးအချိန်အထိမဲဆွဲလှုပ်ရှားနေကြပါတယ်။အဲဒါကတော့ဒီ Swing Stakes လို့ခေါ်တဲ့ပြည်နယ်တွေမှာအနိုင်ရဖို့သူတို့အတွက်အရေးကြီးနေလို့ပဲဖြစ်ပါတယ်။အဲ့ဒီပြည်နယ်တွေမှာရှိတဲ့မြန်မာတွေကရောဘသူကိုမဲပေးဖို့ဆုံးဖြတ်ထားတယ်လဲဆိုတဲ့အကြောင်းစုံကိုဒေါ်လလတ်တန်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
။ဂရိစတိမေအမေရိကန်သမ္မတရွေးကောက်ပွဲကြီးမှာလူထုကပေးတဲ့ popular vote ရှိတယ်လို့ပြည်နယ်ကရွေးချယ်တဲ့အထူးကိုယ်စားလှယ်တွေပေးတဲ့ electoral vote လည်းရှိပါတယ်။တကယ်တော့ဖွဲ့စည်းပုံအခြေခံဥပဒေရရွေးကောက်ပွဲမှာအနိုင်ရရှိသူဟာ electoral vote ကဆုံးဖြတ်ပေးတာဖြစ်ပါတယ်။ electoral vote တို့ဆိုရမှာအမေရိကန်ပြည်ထောင်စုရဲ့ပြည်နယ်ပေါင်း50နဲ့မြို့တော် Washington DC ရှိအထူးကိုယ်စားလှယ်တွေရဲ့အရေးအတွက်ကိုဆလုပ်တာဖြစ်ပါတယ်။အဲ့ဒီအထူးကိုယ်စားလှယ်တွေရဲ့အရေးအတွက်စုစုပေါင်းဟာ538ဦးရှိပြီးအောက်လွှတ်တော်အမတ်အရေးအတွက်435ဦးအထက်လွှတ်တော်မှရေးတွေ့တရားနှစ်သွားပြီးကိုက်ညီတာဖြစ်ပါတယ်။သမ္မတလောင်းတူဦးအနေနဲ့အနိုင်ရဖို့ electoral votes တဝက်ဖြစ်တဲ့290ကိုရနိုင်ဖို့အရေးကြီးတာဖြစ်ပါတယ်။လောလောဆယ်မှာတော့အမေရိကန်ဒီမိုကရက်နေမည်တွေမှာ Hillary Clinton က electoral votes 250ရှိမဲရမယ်လို့ခန့်မှန်းထားပြီး Republican ဘက်က Donald Trump ကတော့159မဲရလိမ့်မယ်လို့တွက်ထားတာဖြစ်ပါတယ်။ရွေးကောက်ပွဲမှာ swing votes ဒါမှမဟုတ်Battleground States လို့ခေါ်တဲ့ဘယ်ပုဂ္ဂိုလ်ကိုမဲပေးမလဲဆိုတာကိုအပြတ်မဆုံးဖြတ်ရသေးတဲ့ပြည်နယ်15ပြည်နယ်ရှိတယ်လို့သတ်မှတ်ထားပြီးအဲ့ဒီပြည်နယ်တွေမှာအထူးသဖြင့်ပြည်နယ်ကြီးတွေဖြစ်တဲ့ Florida, Michigan, South Carolina, Ohio, Pennsylvania, Virginia အစရှိတဲ့ပြည်နယ်ကြီးတွေမှာအနိုင်ရဖို့ကအရေးကြီးတာဖြစ်ပါတယ်။ဒါကြောင့်လည်းသမ္မတလောင်းနှစ်ဦးလိုအနေနဲ့အပြတ်အသတ်မဲဆွဲလှူရှားနေကြတာဖြစ်ပါတယ်။Pennsylvania Spin 6မှာနေထိုင်တဲ့ဒေါ်ဖြူဖြူကိုအခြေအနေကိုမေးကြည့်ခဲ့ပါတယ်
။ကျမကလည်းငကိုရဲလည်း Hillary Clinton ပေးမယ်ဆိုပြီးဆုံးဖြတ်ထားတယ်လေ။အဲ့တော့ကျမတို့တမိသားစုလုံးပေါ့နော်။ကျမတို့အိမ်မှာရှိတဲ့မဲပေးလို့ရတဲ့လူတွေပေါ့နော်။အကုန်လုံးက Hillary Clinton မဲပေးဖို့ဆုံးဖြတ်ထားတယ်။နောက်ထပ်ကဟုတ်ပါတယ် Pennsylvania Spin 6တဲ့မှာပါပါတယ်။ဒါပေမဲ့ Spin 6မှာပါပေးမယ်လေ။ဒီမဲတွေလည်းနေကြတယ်။ Asian တွေလည်းနေကြတယ်။နောက်ပြီး Hispanic တို့နေတဲ့အဲ့လိုမျိုးနေတဲ့နေရာတွေမှာအဲ့တော့ Hillary Clinton နိုင်မှုရှိတာပေါ့နော်။ Remind ကြတယ်ဒီ Pittsburgh တို့ဆိုရင်ကဆက်ယုံနေပါလိရှိခဲ့တယ်လေ။အခုတော့ဆက်ယုံနေရမရှိဘူး။အဲ့အဲ့နေရာတွေမှာလူနေရလည်းနည်းနည်းတော့ကျဲတယ်ပေါ့နော်။အဲ့နေရာတွေမှာအဲဒေါ်နယ်ထရန့်ကတော့မဲရဖို့ရှိတာပေါ့လေဒါပေမဲ့ဘာပဲပြောပြောဒီဒီကျမတို့ပြောတဲ့ဒီသူတို့ပြောတဲ့ North Eastern Corridor ပေါ့နော်အဲအဲဒီ Scranton ကနေစပြီး Philadelphia တောက်လျှောက်ဆိုမှာတော့ Hillary Clinton ကတော့အဲဒေသတွေမှာတော့မဲရဖို့များတယ်အဲ့တော့ကျမဘာလို့ three time ဆိုတော့သူကငိုရေးရဒီသူခင်မွန်းနှစ်ကြိမ်တိုင်တိုင်သမရယူကပွဲလုတ်တဲ့ဟာရဲ 2008 အိုဘားမားနဲ့လုတ်တဲ့လုံးဝဟာရဲ့သူအတွေ့အကြုံတွေအများကြီးရှိတဲ့အတွက်ကြောင့်သူဒီရွက်ောက်ပွဲအတွက်သူရမုံငွေတော့တော်တော်လေးကိုနော်စုဆောင်းနိုင်တဲ့သဘောရှိတယ်ဘလို swing state တီမှာတိမ်တဲ့တိမ်စင်တကားတွေခောက်တယ်တယ်လီဖုန်းတွေဆက်တယ်ဆိုတာကျမတို့အိမ်မှာဒေါ်နယ်ထရန့်ကနေတယ်လီဖုန်းဆက်တာတိတ်မရှိကျမထင်တာပဲဒီ Pennsylvania ကတော့ Democratic Party တွေဝယ်ပြန်ပြီးတော့ဟိုနော်သမ္မတလောင်းနေနဲ့လက်ခံမဲ့သဘောရှိပါတယ
် Virginia ပြည်နယ်ကလည်း swing state ဆဲမှာပါဝင်ပါတယ်ဗီဂျီးနီးယားပြည်နယ်နီမက်ကီခိုင်ကတော့
Hillary Clinton ကိုမဲပေးမယ်လို့ဆုံးဖြတ်ထားတယ်။သူကအမျိုးသမီးဖြစ်တော့အမျိုးသမီးအရေးကိစ္စတွေအမျိုးသမီးအခွင့်အရေးတွေကိုပို့ပြီးတော့လုပ်မယ်လို့ယုံကြည်တယ်။တချို့တွေကတော့ Donald Trump ကိုမဲပေးမယ်လို့ဆုံးဖြတ်တယ်။သူကတက်ကိုပို့ပြီးတော့ အင်အားချက်မဲ့ဟာမျိုးတွေဆိုပေမဲ့သူကပြည်သူတွေတိုင်းမှာစကားတွေပြောတဲ့အခါကျရင်သူကပုံမှန်လေးလေးနဲ့ချုပ်ကိစ္စတွေကိုသူကပြောတယ်ညာပြောတဲ့ဟာမျိုးတွေမလုပ်ဘူးဆိုတော့တချို့တွေကအဲ့ဒီ Donald Trump ကိုကြိတ်ကြတယ်အိမ်ဒီမှာဆိုလို့ရှိရင် Trump ဆိုပြီးတော့အိုင်မိုဂျီထောင်းထားတယ်အကြီးကြီးထောင်းထားတယ်ကားတွေကိုသွားလို့ကြည့်လို့ရှိရင်လည်း Trump sticker တွေကားမှာကတ်ထားတဲ့ဟာတွေကိုတွေ့ရတယ်ဆိုင်မုတ်ကိုတိတိလေးတော့မဟုတ်ဘူးသုံးပေလေးပေလောက်ရှိတဲ့ဆိုင်မုတ်ကြီးထောင်းထားတယ်အိမ်ခြံရှိမှာဒီမိုကရက်တွေကဒီနေရာထရမ်ရဲ့နေမည်ဆိုတော့သူတို့ရဲ့စိုးရိမ်တော့ကြတော့အဲ့ဒီအိမ်ဒီအိမ်ဒီတကားခေါက်ပြီးဒီမိုကရက်တွေ live view message စီးအောင်လာအရန်တိတသာအရန်များတယ်ဘယ်လိုနိုင်မလဲဆိုတော့ရင်းတထိတ်ထိတ်နေတော့ဆောင်ကြည့်ရမှာပဲ
အမေရိကန်နိုင်ငံရဲ့55ဦးမြောက်သမ္မတအနေနဲ့ပထမဦးဆုံးသမိုင်းတည်းမြို့သမီးသမ္မတပဲဖြစ်မလားနိုင်ငံရေးအတွေ့အကြုံရှိပဲစီးပွားရေးလုပ်ငန်းရှင်ကြီးတူပဲသမ္မတဖြစ်လေမလားဆိုတာကတော့မေယုံတွေပိတ်အပြီးမကြမီမှာအဖြေထွက်ဖို့ရှိပါလေရှင်
ဒေါ်လာလတ်တန်ပြပြခဲ့တာပါရှင်ဒီကနေ့အမေရိကန်စံတော်ချိန်အင်္ဂါနေ့မနက်မှာကျင်းပမယ့်အမေရိကန်ရဲ့သမိုင်းမှာအင်မတန်မှအရေးကြီးတဲ့ရွေးကောက်သမ္မတရွေးကောက်ပွဲမှာတော့မဲဆွယ်စီယုံချိန်တွေအတွင်သမ္မတလောင်းနှစ်ဦးအနေနဲ့အပြင်းအထန်ဝေဖန်ပြောဆိုတာတွေရှိခဲ့ပါတယ်ဒါပေမဲ့အနိုင်အရှုံးတဲခွဲသွားတဲ့အချိန်မှာပြည်သူလူထုရဲ့စန္ဒကိုလေးစားလိုက်နာပြီးအမေရိကန်သမ္မတရွေးကောက်ပွဲတွေရဲ့အစဉ်အလာအရရှုံးနိမ့်သွားတဲ့ကိုယ်စားလှယ်ကအရှုံးကိုအပြုံးနဲ့လက်ခံပြီးအနိုင်ရတဲ့သူကိုချီကျူးရင်းအတိမတ်ပြူကြောင်းတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားတဲ့ပြင်ကိုကိုတောက်ခံသူတွေကိုလည်းမိန်ကွန်းပြောကြတဲ့အစဉ်လာရှိပါတယ်အပြည့်စုံကိုကိုစော်ဝင်းလိုင်ကတင်ပြပါမယ်ရှင
်ဒီမိုကရေစီတက်တန်းရစ်ကျက်နေပြီဖြစ်တဲ့အမေရိကန်နိုင်ငံကသမရအာဏာလွှဲပြောင်းမှုဟာစိတ်ဝင်စားစရာအတူယူစရာကောင်းတဲ့အစဉ်လာတစ်ခုဖြစ်ပါတယ်ဒါကလည်းဘယ်မှာမြင်ပြခံတယ်လဲဆိုတော့သမရလောက်နှစ်ဦးအနေနဲ့တစ်ဖက်နဲ့တစ်ဖက်ဝေဖန်ပြောဆိုမှုတွေဘလောက်ပဲအပြင်းထန်လုပ်ခဲ့ကြပေမဲ့ပြည်သူလူထုရဲ့ဆန္ဒကိုလေးစားလိုက်နာပြီးရွေးကောက်ပွဲမှာရှုံးနေတဲ့သူကအရှုံးကိုဝန်ခံပြီးအနိုင်ရသူကိုချီကျူးဂုဏ်ပြုကြောင်းတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားတာအပြင်ကိုယ့်ကိုထောက်ခံသူတွေစိတ်မပြတ်ကြဖို့တိုင်းပြည်အတွက်အနိုင်ရတဲ့တမနာနဲ့လက်တွဲပြီးအလုပ်လုပ်ကြဖို့ရွေးကောက်ပွဲအနိုင်ရှုံးစင်းရင်ထွက်လာပြီးဆိုတာနဲ့မင်းကွန်းပြောကြားကြတဲ့အစဉ်အလာကနေလာတာဖြစ်ပါတယ်2009ခုနှစ်ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီသမ္မတလောင်းအယ်ဂိုကရွေးကောက်ပွဲအနိုင်ရလိုက်တဲ့ရီပဘလီကန်သမ္မတလောင်းဂျော့ချ်ဒဘလူးဘွတ်ရှ်ကိုချီကျူးဂုဏ်ပြုစကားပြောကြားခဲ့တဲ့အကြောင်းသူ့ကိုထောက်ခံသူတွေကိုအခုလိုပြောကြားခဲ့ပါတယ
်။ Good evening. Just moments ago I spoke with George W. Bush and congratulated him on becoming the 43rd president of the United States.
မင်္ဂလာညနေခင်းမှာမကြာသေးခင်အချိန်ပိုင်းကလေးအတွင်းကပဲဂျော့ချ်ဒဘလူးဘွတ်ရှ်ကိုကျွန်တော်ဖုန်းခေါ်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့43ရာမောက်သမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရတဲ့အတွက်ချီးကျူးဂုဏ်ပြုတဲ့အကြောင်းပြောကြားခဲ့ပါတယ်။ကျွန်တော်အနေနဲ့ဒီချိန်မှာတော့သူ့ကိုပြန်မခေါ်တော့ပါဘူးဆိုတာကိုလည်းပြောခဲ့ပါတယ်
။သူ့အနေနဲ့ဖုန်းမခေါ်တော့ဘူးလို့ပြောရခြင်းရဲ့အကြောင်းရင်းကတော့ရွေးကောက်ပွဲပြပြချင်းမှာ George W. Bush အနိုင်ရတဲ့ဆိုပြီး Elgo ကချီးကျူးဂုဏ်ပြုစကားပြောကြားပြီးတော့မှအဲ့ဒီရွေးကောက်ပွဲရလဟာမတည်ကြသေးဘူးဆိုပြီး Elgo ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ပြောဆိုခဲ့တာကြောင့် George W. Bush ကိုဖုန်းနဲ့ပြန်ခေါ်ပြီးသူချီကျူးဂုဏ်ပြုကြောင်းပြောဆိုခဲ့တာကိုပြန်ရုပ်သိမ်းရတဲ့ဖြစ်ရပ်ကိုညညွန့်ပြောဆိုတာလည်းဖြစ်ပါတယ်။2009ခုနှစ်ရွေးကောက်ပွဲပြီးမှာ George Bush နဲ့ Al Gore တို့ဟာရွေးကောက်ပွဲဘယ်သူအနိုင်ရတယ်ဆိုတာနောက်တနေ့အထိပြက်ပြက်သားသားအဖြေထွက်မလာတဲ့အတွက်တရားရုံးမှာနှစ်ဖက်ရှေ့နေတွေနဲ့အပြန်အလှန်ညှဉ်းခုံပြောဆိုမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်မှာနိုင်ငံတော်တရားရုံးချုပ်ကနေပြီး George Bush အနိုင်ရတယ်ဆိုပြီးအဆုံးဖြတ်ပေးလိုက်တာဖြစ်ပါတယ်။သမ္မတလောင်းနှစ်ဦးအကြအကျိတ်နဲ့မဲဆွယ်စည်းရုံးခဲ့ကြတဲ့အပြင်တရားရုံးမှာပါအမှုရင်ဆိုင်ပြီးမှအနိုင်ရှုံးကိုအဆုံးအဖြတ်ပေးလိုက်ရတဲ့တင်းမာတဲ့အခြေအနေမျိုးနဲ့ရင်ဆိုင်ခဲ့ရတဲ့ကြားကပဲသူ့ကိုထောက်ခံသူတွေအနေနဲ့ထွက်လာတဲ့ရလဒ်ကိုသဘောထားကြည့်စွာနဲ့လက်ခံကြဖို့တိုင်းပြည်ရဲ့မျက်နှာကိုကြည့်ပြီးအစိုးရအသစ်နဲ့လက်တွဲလှုပ်ဆောင်ကြဖို့တို့အတွက်တိုက်တွန်းပြောဆိုခဲ့တာကြောင့်အဲ့ဒီကာလကအယ်ဂိုရဲ့ရည်တည်ပြောဆိုချက်တွေကိုနိုင်ငံရေးသုတေသီတွေကချီးကျူးကြပါတယ်George W. Bush ရဲ့ဒုတိယသမ္မတတက်တမ်းမှာဒီမိုကရက်ပါတီသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ပြီးရှုံးနိမ့်ခဲ့တဲ့ John Kerry ကလည်းရွေးကောက်ပွဲအပြီးမှာအခုလိုပြောကြားခဲ့ပါတယ
် I would not give up this fight if there was a chance that we would prevail but it is now clear that even when all the
ကျွန်တော်တို့နိုင်ရနိုင်တဲ့အခြေအနေရှိတယ်ဆိုရင်ဒီရှင်ပြိုင်မှုကိုကျွန်တော်အရှုံးပေးမှာမဟုတ်ပါဘူးဒါပေမဲ့တန်တရားဖြစ်စရာမဲတွေကိုရည်တွက်ပြီးပြီဆိုရင်တောင်ကျွန်တော်တို့အနေနဲ့ Ohio ပြည်နယ်မှာအနိုင်ရမယ့်အခြေအနေမရှိပါဘူး။ကျွန်တော်တို့ဒီရွေးကောက်ပွဲမှာအနိုင်ရမှာမဟုတ်ပါဘူး
။ရွေးကောက်ပွဲမှာဘယ်သူအနိုင်ရရဲဆိုတဲ့အဖြေထွက်လာပြီးဆိုရင်တော့ရွေးကောက်တင်မြှောက်ခံရတဲ့သမ္မတလောင်းအနေနဲ့အစိုးရအဖွဲ့အစ်မှပါဝင်မဲ့ဝန်ကြီးတွေနဲ့တခြားအရေးပါတဲ့ယာတို့တွေအတွက်ရွေးချယ်ခန့်အပ်တာတွေလှုပ်ဆောင်နေတဲ့တစ်ချိန်တည်းမှာပဲလက်ရှိသမ္မတနဲ့အစိုးရအဖွဲ့ကလည်းအစိုးရအသစ်ကိုအာဏာလွှဲပြောင်းရေးကိစ္စတွေမှာပူးတွဲလှုပ်ဆောင်ပေးရပါတယ်။အထူးသဖြင့်တော့တိုင်းပြည်လုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာ ရာထူးကအနားယူတော့မဲ့သမရနဲ့ရွေးကောက်ခံသမရတို့နှစ်ဦးစလုံးကိုတပြိုင်တည်းအတိပေးအကြောင်းကြားတာနောက်သမရတဲ့အနေနဲ့တခြားအရေးပါတဲ့ကိစ္စရပ်တွေမှာတည်တည်တည်တိုက်တဲ့ကိစ္စရပ်တွေကိုအတိပေးအကြောင်းကြားတာတွေလှုံ့ဆော်ပေးရပါတယ်အခုကျင်းပတဲ့2016ခုနှစ်ရွေးကောက်ပွဲမှာလည်းသမရ90လောက်နှစ်ဦးစလုံးအနေနဲ့တဦးကိုတဦးအပြန်အလှန်ထိုးနဲ့တိုက်ခိုက်ပြီးမဲဆွဲစည်းရုံးနေကြတယ်ဆိုပေမဲ့ရွေးကောက်ပွဲပြီးသွားလို့ဘသူအနိုင်ရတယ်ဆိုတဲ့အဖြေထွက်လာပြီးဆိုရင်တော့အစင်လာအတိုင်းအနိုင်ရတဲ့သူကိုချီကျူးဂုဏ်ပြုစကားပြောကြားကြမှာဖြစ်ပါတယ်။သမရလောင်းနှစ်ဦးဖြစ်ကြတဲ့ဒီမိုကရက်ပါတီကဟီလာရီကလင်တန်နဲ့ရီပပ်ဘလစ်ကန်ပါတီကဒေါ်နယ်ထရမ့်တို့ဟာနိုင်ငံရေးအယူအဆမူဝါဒရေးရာတွေမှာဘလောက်ပဲကွဲပြားခြားနားနေပေမဲ့လည်းအင်္ဂါနေ့ညမှာရွေးကောက်ပွဲအထိမ်းအမှတ်အခမ်းအနားတွေကိုနယူးယောက်မြို့ပေါ်မှာပဲကျင်းပသွားကြဖို့စီစဉ်ထားပြီးတူးနဲ့တူးချင်းပမဲ့နေရာဟာလဲမိနစ်ပိုင်းမဲ့ဝေးကွာတဲ့နေရာမှာရှိနေတာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြခဲ့တာပါရှင်အခုလိုအမေရိကန်ပြည်သူတွေသာမကတကဘာလုံးကစိတ်ဝင်စားနေတဲ့အမေရိကန်ပြည်ထောင်စုရဲ့သမရရွေးကောက်ပွဲကျင်းပဖို့နိုင်ပိုင်းမဲ့လို့တော်တဲ့အချိန်မှာသမရလောက်နှစ်ဦးနောက်ဆုံးနေ့အပြိုင်ဆိုင်မဲဆွယ်စီးရုံနေကြပြီးချိုးတင်ခတ်မှတ်မှုတွေအရဆိုရင်သူတို့နှစ်ဦးရဲ့မဲရလက်တွေကတိတ်မကွာလာပါဘူးဒီကြားထဲမှာအယ်ကိုင်ဒါအဖွဲ့ကရွေးကောက်ပွဲကာလလူစီကားချိန်မှာနယူးယောက်ပါဝင်ပြည်နယ်၃ခုကိုအကြမ်းဖက်တိုက်ခိုက်မယ်လို့ချိန်ချောက်ထားတဲ့အတွက်လုံခြုံရေးတွေတင်ကြပ်ထားပါတယ်နယူးယောက်မြို့ရဲ့လုံခြုံရေးအခြေအနေနဲ့မြန်မာအတိုင်းဝိုင်းရဲ့ရွေးကောက်ပွဲအပေါ်အမြင်တွေကိုဦးစံမိုးဝေကစူးစီးတင်ပြထားပါတယ်ရှင
်နယူးယောက်ရဲ့လုံခြုံရေးအခြေအနေမြင်ကွင်းကိုနယူးယောက်မြို့မှာနေထိုင်သူကိုတစ်ထူးလင်ကအခုလိုရှင်းပြပါတယ
်။ခါတိုင်းနဲ့မတူတဲ့လုံချုံကြီးတိကျမှုတွေမြင်ရတယ်ဆိုတာတော့ရှိပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ cross gate mall လို့ပေါ့နော်။ဒီလို mall ကြီးတွေရဲ့အတွင်းထဲမှာဟိုကျွန်တော်တို့ဒီ local plate တွေပေါ့နော်။အရင်တော့ကဆားထားတာမရှိဘူး။အခုဆိုရင် mall တွေထဲမှာချထားတွေ့ရတယ်လေ။ဒီလိုနေရာစိတ်စိတ်ဆိုင်နေလူသွားလူလာထူထက်တဲ့နေရာတွေမှာဒီလို uniform with ball plate တွေအရင်တော့အဆင်ပါမရှိဘူးပေါ့နော်။အခုတော့ချထားတွေ့တယ
်။ရွေးကောက်ပွဲနေ့အင်္ဂါနေ့မှာတမန်တော်အောင်နှစ်ဦးစလုံးနယူးယောက်မြို့မှာရောက်ရှိနေကြမှာဖြစ်ပြီးတော့ညပိုင်းမှာသူတို့ဘောထောက်ခံအားပေးကြသူတွေကိုစကားပြောဖို့လည်းစီစဉ်ထားပါတယ်။နယူးယောက်မြို့ရဲ့ Queens ရဲ့မှာနေထိုင်သူမြန်မာတဦးဖြစ်တဲ့ကိုနေတင်မြင့်ကတော့လူလူအနေနဲ့လုံခြုံရေးစီစဉ်ထားမှုတွေကိုယုံကြည်စိတ်ချမှုရှိတယ်လို့အကြမ်းဖက်တိုက်ခိုက်မယ်ဆိုတဲ့အပေါ်မှာစိုးရင်ကြောင်းကြမှုတွေတိတ်မတွေ့ရဘူးလို့ဆိုပါတယ်။
ဘာမှမဖြစ်လို့ပဲပုံမှန်ပဲပေါ်လာနေကြတာပဲမစိုးရင်ကြပါဘူးတော်တော်များတော့လေလုံးတုံရေးနေတာလည်းကောင်းတယ်လေအကျန်းဖဲအုပ်စုတွေနေနေတာဒါလိုပဲချင်းချောက်နေတာခဏခဏပဲလေချင်းချောက်တိုင်းလည်းဖြစ်သွားတာတော့မဟုတ်ဘူးပေါ့နော
်အမေရိကန်နိုင်ငံသားမြန်မာလူမျိုးအများစုကတော့ဒီမိုကရက်တစ်ပါတီရဲ့သမရလောင်းဟီလာရီကလင်တန်ပေါ်ပိုးပြီးတော့သဘောကျကြတယ်လို့မြို့ကန်နောက်တူဖြစ်တဲ့ကိုမိုးချန်ကပြောပါတယ်ကြိုတင်မဲပေးတဲ့အစီအစဉ်တွေလှုပ်ဆောင်ထားပေမဲ့နောက်ဆုံးရွေးကောက်ပွဲကျင်းပမယ့်နေ့ကျမှမဲပေးဖို့ဆုံးဖြတ်ထားတယ်ဆိုတဲ့ကိုမိုးချန်ကအဓိကရှင်ပြိုင်ပွဲတမရလောင်းနှစ်ဦးနဲ့ Republican Party ကတမရလောင်း Donald Trump နဲ့ Democratic Party က Hillary Clinton ကိုပိုးပြီးတော့သဘောကျရတဲ့အကြောင်းသူ့ရဲ့သဘောထားကိုကိုမိုးချန်ကအခုလိုရှင်းပြပါတယ
်။သူတို့ပြင် American နိုင်ငံရေးတည်ငြိမ်ဖို့နဲ့ကဘာမှလည်းတည်ငြိမ်ဖို့အတွက်ကလိုအပ်တယ်ဆိုတော့ဗျာ Hillary Clinton ကိုကျွန်တော်စဉ်းစားပါတယ်။ဘာကြောင့်လဲဆိုတော့ America မှာလည်းအမျိုးသမီးခေါင်းဆောင်ရယ်ဆိုပြီးတော့မှလိုအပ်နေတယ်လို့ကျွန်တော်ထင်တယ်လေ။အာရှနိုင်ငံအထူးသဖြင့်ဗျာကျွန်တော်တို့လိုတိုင်းပြည်မျိုးတွေမှာတော့မျိုးဒေါ်ဆန်းစုကြည်လိုမျိုးမျိုးသမီးကဦးဆောင်နေတော့ဗျာကျွန်တော်တို့မြန်မာနိုင်ငံထက်တာနောက်ကျနေပြီ Trump နေနဲ့ Hillary Clinton နဲ့နှစ်ယောက်စလုံးမှာအားနည်းချက်တွေကတော့အများကြီးရှိတယ်အဲရှိတော်ညာလည်းပဲအဲဒီငိမ့်တဲ့ရေးနဲ့တည်ငြိမ်ရေးအတွက်ကတော့ဟိုကျွန်တော်အမြင်မှာတော့ Donald Trump နဲ့ဆိုင်လို့ရှိရင်တော့ Hillary Clinton ကပို့ပြီးတော့အကျိုးရှိမယ်လို့ကျွန်တော်အဲ့လိုယူဆတယ်ပေါ့ဗျာ
Hillary Clinton ဟာမြန်မာလူမျိုးတွေနဲ့ပိုးပြီးတော့နှိစက်မှုရှိတယ်လို့မြန်မာနိုင်ငံအပေါ်စိတ်ဝင်စားသူဖြစ်ကြောင်းဒါကြောင့်မြန်မာလူမျိုးတွေကသူ့မဘောပိုးပြီးတော့နှစ်တက်ကြတာဖြစ်တယ်လို့ပြောသူကတော့ကိုတစ်ထူးလင်ဖြစ်ပါတယ
်ဒီမြန်မာအတိုင်းဝိုင်းအားလုံးကတော့ဟီလာရီကလင်တန်ပဲမဲပေးဖို့ဟိုဘေးဘီသားလူရလေဟီလာရီကလင်တန်ပဲမဲပေးတာရှိတယ်ကျွန်တော်ထင်တယ်ဗမာရီကတော့ဒီအမေရိကန်နိုင်ငံရေးဆိုတာတက်ပေါ့ဗျာဒီဟီလာရီဟီလာရီကလင်တန်တက်မယ်ဆိုလို့ရှိရင်ဗမာရေးနဲ့ဆက်ဆက်နေတဲ့ခါကျတော့မြန်မာပြည်ရဲ့အလားအလာပေါ့ဗျာဟိုအထောက်ကူဖြစ်မယ်ဆိုတဲ့ယူဆချက်တွေနဲ့ပြောတာဆိုတာကြားရတယ
်လေ။ရွေးကောက်ပွဲကျင်းပမယ့်အချိန်တဖြည်းဖြည်းနီးကပ်လာတာနဲ့အမျှရုပ်သံမီဒီယာတွေသတင်းဌာနတွေလူမှုကွန်ရက်မီဒီယာတွေပေါ်မှာလည်းရွေးကောက်ပွဲအကြောင်းပဲတစိုက်မမတ်ထုတ်လွှင့်နေကြသလိုလူတွေအားလုံးကလည်းဘယ်သူတမရဖြစ်လာမယ်ဆိုတဲ့အပေါ်မှာစိတ်ဝင်စားနဲ့ဆွေးနွေးပြောဆိုနေကြပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင် VOA American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49နဲ့လိုင်းလမ်းမီတာ190တို့ကနေမနက်9နာရီအထိဖမ်းယူနားဆင်နိုင်ကြပါတယ်ဒီအချိန်ပိုင်းအတွက်မှာတော့ American Indian အတုံးအင်္ဂလိပ်သင်ခန်းစာနဲ့အတူစီးပွားရေးကဏ္ဍမှာတော့
ဝင်းကြီးဒေါက်တာတောင်းလက်ထက်မှာတော့ဝင်းကြီးရဲ့ညွှန်ကြားချက်နဲ့ကျွန်တော်တို့အသေးနဲ့ပူပေါင်းဆောင်ရွက်တာတွေရှိပါတယ်ဒီဘက်အစိုးရလက်ထက်မှာတော့ပူပေါင်းဆောင်ရွက်တာ
မြမစားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌရဲ့ပြောကြားချက်ကိုစီးပွားရေးကဏ္ဍမှာနားဆင်ကြရမှာပါအဲဒီနောက်သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုလည်းနောက်ပိုင်းမှာနားဆင်နိုင်ပါတယ်ရှင်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြမပြည်အကြောင်းကောက်နှုတ်ချက်တွေကိုမူလစောင်းပါရှင်ရဲ့အပေါ်မပြည့်ဥဆံမိုးဝေကကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြည့်ကြရအောင်ပါရှင
်မြမကြခင်ကကျင်းပခဲ့တဲ့မီဒီယာညီလာခံအတွင်းမြန်မာနိုင်ငံမှာရှိနေတဲ့မီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့စင်ကာပူတွေကိုဆွေးနွေးကြတဲ့အကြောင်းအေယာဝတီအွန်လိုင်းမဂ္ဂဇင်းမှာမိုးမြင့်ကရေးသားထားတာကိုတင်ပြပေးခြင်းပါတယ်။ရန်ကုန်မြို့မှာတနင်္လာနေ့ကကျင်းပခဲ့တဲ့၅ချိန်မြောက်မီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့သတင်းအချက်အလက်ရယူခွင့်အပေါ်တားမြစ်တာပုံနှိပ်မီဒီယာလောကမှာဈေးကွက်ကိုနိုင်ငံပိုင်သတင်းစာတွေကလွှမ်းမိုးထားဆဲရှိနေတဲ့အချက်စတာတွေအပေါ်ကြွန့်ကျင်သူတွေကဝေဖန်ပြစ်တင်ခဲ့ကြပါတယ်။ညီလာခံတက်ရောက်သူ300ခန့်ထဲမှာလွတ်တော်ကိုယ်စားလှယ်တွေစစ်ဖက်ဆိုင်ရာအရာရှိတွေနဲ့အတူပြည်တွင်းနဲ့နိုင်ငံတကာမီဒီယာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြတယ်လို့ရေးသားထားပါတယ်။အိနီနာချင်းနိုင်ငံဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာမီဒီယာအဖွဲ့အစည်းတွေနဲ့အစိုးရကြားဆက်သွယ်ပေါင်းကူးပြီးတဲ့ရန်ရအနေနဲ့ဝန်ကြီးဌာနတိုင်းမှာပြောရေးဆိုခွင့်ရှိသူတွေထားရှိပြီးတော့အစိုးရအနေနဲ့ပုံနှိပ်မီဒီယာဖြန့်ချီရေးမှာပါဝင်ပတ်သက်ခြင်းမရှိတဲ့အကြောင်းမြန်မာသတင်းတင်နန်းကျောင်းရဲ့ဒါရိုက်တာအဖွဲ့ဝင်တဦးဖြစ်သူဦးတီဟာစောကနှိုင်းယှဉ်ပြီးတော့ထောက်ပြထားတာကိုရေးသားထားပါတယ်။မီဒီယာနဲ့ဆိုင်တဲ့တရားဝင်မူပေါင်းတွေချမှတ်ထားပြီးဖြစ်တဲ့ဆိုပေမဲ့သတင်းရယူတဲ့နေရာမှာကြုံတွေ့နေရတဲ့အခက်အခဲတွေရှိနေသေးတဲ့အကြောင်းတမတော်နဲ့ဥပဒေပြုလွှတ်တော်အမတ်တွေအနေနဲ့ပြင်းစင်မှုတွေပြုလုပ်ပေးဖို့တောင်းဆိုခဲ့ကြတယ်ဆိုပြီးတော့လည်းရေးသားထားပါတယ်။တခြားပြဿနာတွေကတော့တိုင်းရင်းသားမီဒီယာတွေကြုံတွေ့နေရတဲ့အခက်အခဲတွေအတရေဖြတ်မှုနဲ့အစိုးရကသတင်းသမားတွေကိုဆွဲဆူထားတဲ့အချက်တွေပေါ်ဆွေးနွေးတင်ပြခဲ့ကြပါတယ်။မြန်မာနိုင်ငံကနေ့စဉ်ထုတ်တဲ့ပုဂ္ဂလိကသတင်းစာတွေဟာငွေရေးကြေးရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြပြီးတော့ပိတ်ပစ်ခဲ့ရတဲ့ရှိတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်။အပြည့်စုံကို Erawadionline magazine မှာဖတ်ရှုနေပါတယ်။အာဆီယံအဖွဲ့ကြီးအနေနဲ့အင်အားကြီးတိုင်းပြည်ရဲ့စစ်မျက်နှာကိုမျက်ကွယ်ပြုထားတဲ့ဆိုတဲ့ခေါင်းစဉ်နဲ့ဆောင်ကီရန်က The Global Times မှာရေးသားထားတာကိုဆက်လက်ပြီးတော့တင်ပြပေးကြပါတယ်။များမကြာသေးခင်ကအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့ခေါင်းဆောင်တွေဟာတရုတ်နိုင်ငံကိုတွားရောက်လစ်ပတ်ခဲ့ကြပါတယ်။အဲ့ဒီထဲမှာမြန်မာ၊ဖိလစ်ပိုင်နဲ့မလေးရှားစတဲ့နိုင်ငံတွေပါဝင်နေဆိုပြီးတော့အစအချီရေးသားထားပါတယ်။အရှေ့တောင်အာရှနိုင်ငံတွေဟာတရုတ်နိုင်ငံနဲ့ပူးမိုးပြီးတော့နီးနီးဆက်ဆက်ထိတွေ့လာတယ်လို့အနောက်နိုင်ငံမီဒီယာတချို့ကရေးသားကြသလိုဒါဟာအမေရိကန်ပြည်ထောင်စုနဲ့ပိုးပို့ပြီးတော့ခက်တန်းလန်းဖြစ်လာသလိုတရုတ်နိုင်ငံပေါ်မျက်နှာသာပေးတယ်လို့ရေးသားထားသလိုဒါဟာလုံးဝမမှန်ကန်ဘူးလို့လည်းဆိုပါတယ်။အရှေ့တောင်အခြားနိုင်ငံတွေအနေနဲ့တရုတ်နိုင်ငံနဲ့ပူးမိုးနီးဆက်လာတာပူးပေါင်းလှုပ်ဆောင်လာတာမှန်ပါတယ်။1992ခုနှစ်မှာတရုတ်နိုင်ငံကိုအာဆီယံရဲ့ဆွေးနွေးဘက်တိုင်းပြည်အဖြစ်သတ်မှတ်ခဲ့ပြီးတဲ့နောက်မှာအဲ့ဒီလိုပူးပေါင်းဆောင်ရွက်မှုတွေတိုးမြှားလာခဲ့တာပါ။တရုတ်ဟာအာဆီယံနဲ့နီးစပ်မှုအရှိဆုံးအင်အားကြီးတိုင်းပြည်ဖြစ်ပြီးတော့အင်းကြီးချင်းနိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွဲဖက်မှုလည်းမရှိဘူးလို့ထောက်ပြရေးသားထားပါတယ်။အမေရိကန်ပြည်ထောင်စုဟာအာဆီယံအတွင်းဝင်ရောက်အခြေချနေခဲ့တာဆိုရင်နှစ်ပေါင်း100ကျော်ရှိပြီလို့ထောက်ပြထားပါတယ်။အမေရိကန်ပြည်ထောင်စုဟာအာဆီယံပေါ်တရုတ်နဲ့ဂျပန်နိုင်ငံတွေထက်ပိုးပြီးတော့ဩဇာရှိကြောင်းလည်းရေးသားထားပါတယ်အပြည့်အစုံကို The Global Times မှာဖတ်ရှုနေပါတယ်ခင်ဗျာ
ရရှိမြပြအခုလာမဲ့အင်္ဂါနေ့နိုဝင်ဘာလ10ရက်နေ့ဟာအမေရိကန်သမ္မတရွေးကောက်ပွဲနေ့ဖြစ်ပါတယ်နိုင်ငံတကာခင်းချင်းကမ္ဘာနိုင်ငံရေးဇက်ခုံပေါ်မှာအရေးပါတဲ့အမေရိကန်ပြည်ထောင်စုရဲ့ တမရအပြောင်းလဲတမရယူကောက်ပွဲဟာမြန်မာအပါဝင်ဒေသတခုနဲ့နိုင်ငံတကာကိုဘလူးဂီးရဲ့ရိုက်မှုရှိပါတယ်လဲမြန်မာတွေဘက်ကရောအမေရိကန်တမရယူကောက်ပွဲအပေါ်မှာဘလူးအမြင်ရှိပါလဲလာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစည်းအဝေးမှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမင်းမြန်လူတွေတော်ရရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ထားမယ်ဆိုရင်ဒဲအလီလိုက်အစည်းအဝေးထုတ်လွှင့်တဲ့အချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်အမြင်ကိုယ်ဆွေးနွေးလိုတာကိုယ်မင်းမြန်လူတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပို့ထားလို့လည်းရပါတယ်VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က 2323822999 လေးဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့သတင်းရှင်တွေကိုကြည့်ကြပါရစေ
။ဒီနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုဆက်လက်နားဆင်ကြရမယ့် American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတန်ကစီစဉ်ပို့ချပေးနေပါတယ်ရှင်။
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
poetic justice
ဖြစ်ပါတယ်စာလုံးပေါင်းက p o e t i c poetic က poetry ကပြားဆိုတဲ့ဝဟရကဆင်းသက်လာပြီး poetic က adjective နာမဝိသေသနဖြစ်ပြီးကပြားဆန္ဒကိုဆိုလိုတာဖြစ်ပါတယ် g u s t i c e justice ကတော့တရားဥပဒေဆိုတော့စကွိုက်ခုံရဲ့တရားဥပဒေကတော့ကဗျာဆန်ရဲ့တရားဥပဒေပေါ့ဒီအသုံးဆင်းသက်လာတာကတော့1688ခုနှစ်ကလို့ဆိုပါတယ်စာပေဝေဖန်ရေးတဲ့သူလည်းဖြစ်သမိုင်းပညာရှင်လည်းဖြစ်တဲ့ Thomas Rymer ဆိုသူကစတီထွင်ခဲ့တာလို့ဆိုပါတယ်သူကဘဝတရုတ်ဖို့ဇလန်တွေရေးရမှာသူများမကောင်းချမ်းကိုအရင်ခံကိုအတက်ကိုပြန်ဆူးဆိုတဲ့ကျမတို့မြန်မာဆူရိုးအတိုင်းကျင့်ဝတ်တိတ်ခါရှိတဲ့လူဟာသူ့ရဲ့ဘဝတာယာဖြောင်ပြူးပြီးအချင်းပြည့်တဲ့လူကတော့သူ့အကူသူနဲ့သူခံရတဲ့သဘောမျိုးဇာလန်တွေကိုသူ့ရေးလို့ရှိတယ်လို့ဆိုပါတယ်။ဆိုလိုတာကတော့ယတာစာပေကတဲ့ဆင့်တရားဥပဒေနီလန်တကျဖြစ်စီရမယ်ဆိုပြီးတော့ရည်ညွှန်းရေးသားလာတာပေါ့။ဒါကြောင့်မို့နေစဉ်ဘဝမှာဇာရိတာကောင်းသူကဘဝကံကောင်းပြီးစိတ်နေစိတ်ထားမကောင်းသူမကောင်းကြံစီသူကသူ့ဘေးသူတွေ့တယ်ဆိုတဲ့သင်္ကန်းစာပေးတဲ့သဘောမျိုးဖြစ်ရကို poetic justice ဆိုပြီးတော့ idiom အသုံးရရည်ညွှန်းပြောလာတာဖြစ်ပါတယ်။ဒီသုံးနယ်ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် It was poetic justice that Anne won the competition after Jane tried to get her banned from it
Jane က Anne ဝင်ပြိုင်ခွင့်မရအောင်လိုက်ပိတ်ဖို့ကြိုးစားခဲ့တယ်။ဒါပေမဲ့အဲ့ဒီပြိုင်ပွဲမှာပဲအနိုင်ရသူက Anne ဆိုတော့ဒါဟာ Jane တွေ့သူ့တိုက်နဲ့သူခံရတဲ့သဘောလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် It was poetic justice that Anne won the competition after Jane tried to get her banned from it
သူများမကောင်းကြံလို့ကိုအရင်ခံဆိုတဲ့အဖြစ်မျိုးကို idiom အသုံးရဘယ်လိုပြောမလဲ
poetic justice
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
တလလာတန်စီစီတင်ဆက်ပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာတွေကိုကျမတို့ VOA Internet ဆက်မျက်နှာ burmese.voanews.com မှာလည်းစာဖိုင်နဲ့တကွလေ့လာနိုင်ကြပါတယ်။အခုစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါရမရှင်။အစိုးရအသည့်ပြောင်းသွားပေမဲ့လည်းစားတောက်ကုန်တွေထဲမှာကျန်းမာရေးထိခိုက်စေနိုင်တဲ့ဓာတုဆေးဝါးတွေပါနေတဲ့ကိစ္စကိုထိရောက်စွာအရေးယူကင်တွယ်ဖို့မြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းနဲ့ပူးပေါင်းဆောင်ရွက်တာမျိုးမရှိသေးဘူးလို့အသင်းဥက္ကဋ္ဌဦးဘောက်ခိုင်ကပြောပါတယ်။ဈေးကွက်ထဲမှာအများပြည်သူရဲ့ကျန်းမာရေးကိုထိခိုက်စေနိုင်တဲ့အဆအစာတွေရောင်းချနေတာနဲ့ပတ်သက်လို့အစိုးရဘက်ကလှုံ့ဆော်ပေးတဲ့အခြေအနေတွေနဲ့ပတ်သက်လို့မြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌဦးဘောက်ခိုင်ကိုဆက်သွယ်မေးမြန်းထားတဲ့အပိုင်းနှစ်ကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင
်မြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းစတင်လှုပ်ဆောင်လာတာနေ့တည်းလဲတော်တော်ကြာပြီပေါ့နော်အရင်သမရဦးသိန်းစိန်အစိုးရလက်ထက်မှာလဲတော်တော်လေးအချိန်ကောင်းကောင်းနဲ့ဆရာတို့လုပ်နိုင်ခဲ့တယ်အခုဆိုရင် NLD အစိုးရအသစ်တက်လာပြီပေါ့ဆိုတော့ဒီကြားထဲမှာအခုအစိုးရအသစ်တက်လာပြီတဲ့နောက်ပိုင်းမှာကောဒီဆရာတို့ရဲ့ပညာပေးလုပ်ငန်းတွေဒီလိုမျိုးဟိုလူတွေကိုအနေဖြစ်စေနိုင်တဲ့ဟာတွေကနေကာကွယ်တားဆီးတဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဒီအစိုးရက FDA လိုမျိုးဌာနတွေပေါ့နော်ကနေပြီးတော့ဆရာတို့ဘက်မှာပူးပေါင်းဆောင်ရွက်တာတွေဆရာတို့ကိုကူညီပေးတာတွေရှိပါသလားဆရာတို့နဲ့ပူးပေါင်းလှုပ်ဆောင်တာတွေရောရှိလာပါပြီလား ဘာတွေများထူးခြားမှုရှိလာပါသလဲအရင်အစိုးရနဲ့ဆိုင
်အရင်အစိုးရလက်ထက်မှာတော့ကျွန်တော်တို့ဒီပူးပေါင်းဆောင်ရွက်တာမျိုးဟိုပထမတော့မရှိဘူးပေါ့ကွာကျွန်တော်တို့ပုံမှန်လင်းလင်းကြောက်ရင်တော့ကျွန်တော်တို့အသင်းဆောက်ဖွဲ့ခါစားကျွန်တော်တို့အသင်းကိုအမြင်တင်းဆောင်တာမျိုးတွေကျွန်တော်တို့အသင်းကိုမှတ်ပုံနေပြန်တင်းလောက်အောင်တိုင်ကြားတာမျိုးတွေပေါ့ဒါမျိုးတွေလုပ်ခဲ့တယ်ပေါ့နော်ဒါပေမဲ့အဲ့ဒီတော့ငါတော့ကျွန်တော်တို့ကဒီပြည်သေးရဲ့တို့တိုင်ကြားတဲ့အတိုင်းပြည်သေးရဲ့ဟိုအေးအေးယူဆောင်ရတာမျိုးမရှိခဲ့ဘူးဆိုတော့ပြည်သေးကြီးကိုယ်တိုင်ကဒီလိုအသင်းမျိုးဟာဒီနိုင်ငံမှာလိုအပ်တယ်ဆိုတာတို့ကိုယ်တိုင်လည်းဒီလိုအစားအသောက်တွေနဲ့ပတ်သက်လို့တို့ကိုယ်တိုင်တွေးကြုံခံစားရတဲ့အတွက်ဟိုမဖြစ်ခဲ့ဘူးဟောနောက်ဝင်းကြီးဒေါက်တာတန်းအောင်လက်ထက်မှာတော့ဒီအဲ့ဒီတော့ဝင်းကြီးရဲ့ညွန်ကြားချက်နဲ့ကျွန်တော်တို့အသင်းနဲ့ပူးပေါင်းဆောင်ရတာတွေရှိပါတယ်ခုဒီဘက်အစိုးရလက်ထက်မှာတော့ပူးပေါင်းဆောင်ရတာ FDA ဘက်ကမရှိဘူးပေါ့နော်အလားတူအနေနဲ့လည်းခုနလိုမျိုးအရင်တော့လိုမျိုးအမြင်ကျွန်တော်တို့ဘက်မှာအထင်ကြီးလွဲမလာမျိုးတွေလည်းရှိနေတယ်လို့ကျွန်တော်တို့ယူဆတယ်ဒီဘက်အစိုးရလက်ထက်မှာကျွန်တော်တို့တို့လည်းမနိုင်ဘူးလို့ပြောပါတယ်ဒါဒီကိစ္စကိုတို့အင်အားနဲ့မှတော့ပူးပေါင်းဆောင်ရွက်တင်တာပေါ့ဒါပေမဲ့နောက်ပိုင်းမှာတော့တို့ဘက်ကဒီဘက်အစိုးရလက်ထက်မှာပူးပေါင်းဆောင်ရွက်တာတော့မရှိပါဘူးကျွန်တော်တို့ကအဲ့တော့ဘာဘယ်သူတွေနဲ့ပူးပေါင်းလဲဆိုတော့စီမင်သာရေးကော်မတီကိုကျွန်တော်တို့ခေါ်တယ်ဒါတော့မဖြစ်မနေကျွန်တော်တို့ကဈေးစစ်မယ်ဆိုဈေးစီမင်ကိုခေါ်ရမှာပဲအဲ့တော့တို့ကတော့ကျွန်တော်တို့ဒီခေါ်တဲ့အခါမှာငင်းစံတာမရှိပါဘူးလိုက်ပါဆောင်ရတာတွေရှိတယ်တခါတလေတိတ်နည်းနည်းဒိုင်းနေတချို့ဒိုင်းနေမှာလိုက်လံတိတ်စီးတဲ့အခါမှာတော့ကျွန်တော်တို့ကရဲတပ်ဖွဲ့ကိုလုံယုံကြီးဟလာရဲတပ်ဖွဲ့ကိုအကူအညီတောင်းရတာပေါ့နော်အဲ့ဒါကြတော့လေရဲတပ်ဖွဲ့ကလည်းကူပေါင်းဆောင်ရပါတယ်ရဲတပ်ဖွဲ့ဘိုင်းကလည်းမဆိုးပါဘူးကျွန်တော်တို့လိုအပ်တဲ့အကူအညီသူတို့ပေးပါတယ်အဲ့ဒါဒါပေမဲ့ခုနပြောတဲ့ဒီချမ်းမအေးဝင်းကြီးဌာနဘိုင်းကတော့ဟိုအခုချိန်ထိဟလာကျွန်တော်တို့နဲ့ပူးပေါင်းဆောင်ရမှုကတော့အားနည်းနေတာပါပဲဟုတ်
တခြားလိုအပ်ချက်တွေရောဘာတွေရှိနိုင်သေးလဲဆရာဘာလို့လဲဆိုတော့ဒီကိစ္စကလူမှုကိုပညာပေးရုံနဲ့တည်းမပြည့်စုံဘူးလေအစာပိုင်းမှာဆရာပြောခဲ့သလိုပညာပေးလုပ်ငန်းတွေလုပ်ပေမဲ့လည်းဆိုင်တွေကကျမကြီးနဲ့မညီညွတ်တဲ့အစားအစာတွေကိုဆက်ပြီးတော့ရောင်းချနေကြတော့မဲဆိုတော့
ကျွန်တော်တို့ဘာတွေလိုအပ်လဲသုံးသပ်တဲ့အခါမှာဥပဒေပိုင်းဆိုင်ရာအားနည်းချက်တွေကိုတွေးရတယ်နောက်ပြီးတော့ရှိတဲ့ဥပဒေတွေကလည်းအသက်မဝင်ဥပဒေစိုးမိုးမှုမရှိဘူးဒီဘက်အစိုးရလက်ထက်တိုင်အောင်ဥပဒေစိုးမိုးမှုမရှိဘူးအဲ့တော့ကျွန်တော်တို့အခုဥပဒေတွေကိုအဲ့ဆိုင်ရာဥပဒေတွေကိုကျွန်တော်ကိုယ်တိုင်လည်းဥပဒေသမားတယောက်ဖြစ်တဲ့အတွက်ပြင်ဆွဲနေတယ်ပေါ့ဥပမာဟိုဆက်မဝင်ကြီးဌာနကထုတ်တဲ့ဓာတုဝိဒပစ္စည်းနဲ့ဆက်ဆက်ပစ္စည်းများကာကွယ်တားဆီးတဲ့ဥပဒေလိုမျိုးဟလာစားသုံးသူကာကွယ်ပေးဥပဒေတို့မျိုးသားစားသောဥပဒေတို့ကိုတော့ဟိုတက်ဆိုင်ရာကျန်းမာရေးဝန်ကြီးဌာနတို့ဒီဘကုလဝန်ကြီးဌာနတို့ကပြင်ဆွဲနေတယ်ပြောပါတယ်အဲ့ဒါတွေထွက်လာလို့ရှိရင်လည်းကုနာလိုမျိုးဟလာကျွန်တော်တို့ဘက်ကထောက်ပြဝေဖန်တာတွေကျင်းတင်နေတာဖြင့်ဆင်းမှုကျွန်တော်တို့တောက်သွားမှာပါ။ဟလာခုနစားသုံးသူကပဲပြီးဥပဒေဆိုရင်ထွက်သားတာမှမကြသေးဘူး။ဟလာတနေ့ကျော်ကျော်နောက်ပဲရှိသေးတယ်။ဒါပေမဲ့ဒီဥပဒေကဟလာအပြေးဝကာကွယ်ပြီးမပေးနိုင်ဘူးဆိုတော့တည်တဲ့အတွက်သူတို့ကိုယ်တိုင်ကအခုပြန်ပြင်ဆွဲနေတာပေါ့နော်။အဲ့တော့ကျွန်တော်တို့ဘက်ကလည်းအခုတဝက်တဲ့ဥပဒေတွေကိုကျွန်တော်တို့ပြင်ဆွဲပြီးဒီလိုလွတ်တော်ကိုယ်စားလှယ်တွေကနေတစ်ဆင့်တစ်ဆင့်ဟာဝင်းနီးဌာနတွေနဲ့ကျွန်တော်တို့ညှိနှိုင်းပြီးတော့အဲ့ဒါတွေဆောင်ရွက်ဖို့ရှိပါမယ
်။ဟုတ်ကဲ့ဒါကတော့ဒါအစိုးရတနည်းအားဖြင့်တော့ဒီတခြားနိုင်ငံတွေမှာလုပ်သလိုအစိုးရကိုဒါ lobby လုပ်တဲ့သဘောပေါ့နော်အစိုးရကဒီဟာဒီကိစ္စကိုအာရုံစိုက်လာအောင်အစိုးရဘက်ကပူးပေါင်းဆောင်ရွက်မှုတွေရှိလာအောင်အစိုးရကိုယ်တိုင်ဒီကိစ္စကိုအရေးတူဆောင်ရွက်လာအောင် lobby လုပ်တဲ့သဘောပဲဖြစ်မှာပေါ့နော်ဆရာတို့အခုလုပ်မယ်ဆိုတာတွေက
ဟုတ်ကဲ့ပါဥပဒေတွေကလည်းကျွန်တော်တို့ကလိုအပ်ပါတယ်ကျွန်တော်တို့အသင်းကဥပမာတရားစွဲမယ်ဆိုတာတော့မှမျိုးသားအစားအသောက်ဥပဒေလိုမျိုးဆိုရင်ဥပဒေမှာကိုယ်ကပြန်ပြီးတော့ဒီဥရေနဲ့တရားဆွဲမယ်ဆိုရင်ကျမရဲ့ဝန်ကြီးဌာနရဲ့ခွင့်ပြုချက်တောင်းရမယ်ဆိုတော့ပြန်ပြီးချီနှောင်ထားတဲ့နှောင်ကြိုးတွေပေါ့နော်အမျိုးသားစေဝါဥပဒေမှာလည်းတွေ့ရတယ်။အဲ့ဒါတွေကပြင်ဖို့လိုပါတယ်။ဟလာတက်တန်အောင်ကွန်ဆူမာကိုယ်တိုင်ကိုထိုက်ရိုက်တရားဆွဲဆိုပိုင်ဝင်ထိုက်ရိုက်ကွန်ပလိန့်လုပ်ပိုင်ဝင်ရှိရမယ်ပေါ့။အဲ့လိုဥပဒေတွေကိုပြင်ဖို့တွေကဒါအရေးကြီးနေပါတယ်။ဟလာကျွန်တော်တို့ဥပဒေတွေရှိပြီးကျွန်တော်တို့ပြည်သူကတောင်းလို့မရဘူး။ဟလာတက်တန်အောင်လုပ်လို့ရတဲ့အာဏာပိုင်အဖွဲ့စည်းကလည်းမလုပ်ဘူးဆိုတော့ဒီဥပဒေတွေအကာအကွယ်ကိုလုံးဝပြည်သူလူထုမခံစားရဘူးဖြစ်နေတယ်ပေါ့နော
်အခုဆရာတို့လုပ်နေတဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အစိုးရဘက်ကပူးပေါင်းပါဝင်လာအောင်ဆရာစောစောပြောသလိုဥပဒေတွေဆွဲပြီးတော့လွတ်တော်မှတရားတဆင့်လွတ်တော်မှတင်ပြနိုင်မှုစူးစမ်းတာအပြင်တခြားကောဟိုအစိုးရဘက်ကလှုပ်စေခြင်းနဲ့စံတာတွေဘာတွေများရှိပါသလဲဆရာ
လှုပ်စေခြင်းတော့ကျွန်တော်တို့အပါအဝင်ပြည်သူလူထုအကုန်လုံးမှာအားမရဖြစ်နေတဲ့ကိစ္စပေါ့ဒါလည်းဒီဥစ္စာတွေကတိုင်မလုံးမလားတိုင်နာတော့အရင်မယူတာတွေရှိတယ်နောက်တစ်ခုကဟလာအဓိကကတော့ဥပမာစားသုံးသူရေးဥတီဌာနဆိုတာဒါစီဝါကုသံအဖွဲ့ထားတာပေါ့ဟလာခြားနိုင်ငံတွေမှာတော့ဒါမျိုးတွေတိတ်မရှိပါဘူးအဲ့တော့ပညာပေးတဲ့အလုံးတွေပဲဟလာဟောဖြစ်နေတယ်ပေါ့နော်ပြောမယ်ဆိုလို့ရှင်ကျေးဇူးလူတို့ကဒါပညာပေးတဲ့ဆိုတော့မလို့ရင်တော့ဘူးအဲ့ဒါဆိုသူတို့မှအကောက်အွယ်မဲ့နေတဲ့အခါကျ
ကြီးကြီးရောက်ရောက်ပေါ့အဲ့ဒါတရုတ်ပြည်လိုနိုင်ငံမျိုးဆိုတောင်မှအဲ့ဒါဒီလိုမတမာတဲ့လုပ်ငန်းရှင်တွေစားတော့ဒီအနေနဲ့ရှိတာတွေထုတ်လုပ်ရောင်းကြတာတွေထောင်းနေအနည်း20 30နှစ်တသက်တကျွန်းချပြည်တည်အဲ့ဒါတော့လည်းအမေရိကန်ကုမ္ပဏီတခုကတောင်းရင်ရှိသူတွေကိုထောင်းနေ20 30နှစ်ပြည်နယ်တခုမှချပြည်တာမျိုးပေါ့အဲ့လိုမျိုးလုပ်နေတဲ့အတိုင်းကျွန်တော်တို့နိုင်ငံမှာဟာလားဥပဒေတွေမှာမဖြစ်စလောက်ဒဏ်ငွေလေးတွေနဲ့ပြတ်ထန်းလာတဲ့ကိစ္စတွေအဲ့ဒါပညာပေးတာနဲ့ပဲနှစ်ပေါင်းများစွာလူထုကဒီဒုက္ခတွေအဲ့ဒါကင်ဆာရောဂါတွေအဲ့ဒါအလားတူမျိုးနှလုံးချီးကျိုးတွေဒါတွေခံစားနေရတဲ့အခါကျတော့လူတွေကလည်းဒီကိစ္စကိုတော်တော်လေးဒါဆိုးရွားပုံမှာဒီကိစ္စတောင်းရင်ယူမှုတောင်းခံမှုမရှိဘူးဆိုပြီးတော်တော်များများဝေဖန်နေတယ်ကျွန်တော်တို့ကြားနေရတယ်ပေါ့နော်အဲ့တော့အရင်ကအပိုင်းမှာအဆိုးရွားမှာလုံးဝကိုမရှိသလောက်အားနည်းနေတယ်ပေါ့
ကိုယ်စားဝန်လိုက်စီစဉ်တိဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုတနင်္လာနေ့ညပိုင်းမှာအသစ်နားဆင်နိုင်ပြီးအခုလိုအင်္ဂါမနေ့ပိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ကြပါရရှင်။အခုတခါတော့သုတဆုံနဲ့အမေရိကန်တခွင်ကိုနားဆင်ကြရမှာပါ။အောက်တိုဘာလကုန်ပိုင်းမှာကျင်းပခဲ့တဲ့ Miss Grand International ပြိုင်ပွဲမှာမြန်မာနိုင်ငံကိုစားပြုပါဝင်ရှင်ပြိုင်ခဲ့တဲ့နန္ဒာလွင်ကိုကိုအောင်အောင်ကဆက်သွယ်မေးမြန်းတင်ပြထားပါရရှင်။
ဆိုတော့ဒီအမေရိကအပေါ်နော်နာမည်ကျော်ဒီလတ်စ်ဗီဂတ်စ်မြို့မှာကျင်းပတဲ့ Miss Grand International ပြိုင်ပွဲအတွက်နန္ဒာလွင်ကမြန်မာနိုင်ငံကိုစားပြုလာပြိုင်တာပေါ့လေဆိုတော့ဒီ Miss Grand International ပြိုင်ပွဲရည်ရွယ်ချက်ကိုအရင်စပြောပြပေးပါလား
။အော်ဟုတ်ကဲ့ဒီပြိုင်ပွဲကဟိုမှာမဟုတ်သူ့ရဲ့အကောင်းဆုံးက Peace ပေါ့နော်။သူကနိုင်ငံရေးကိုကိုစားပြုတယ်။ဒီနိုင်ငံရေးအတွက်ဘယ်လောက်ထိလုပ်ပေးနိုင်မလဲဆိုတဲ့အပေါ်မှာလူတည်ပြီးတော့ပြောလို့ရှိရင်ရွေးချယ်တာပေါ့ဟုတ်။
မြန်မာနိုင်ငံမှာဒီပြည်ရင်းစစ်ဆိုပြီးတော့ဖြစ်လာတာကဟိုလွတ်လပ်ရပြီးတဲ့အချိန်တည်းရပေါ့လေဆိုတော့ဒီစစ်ပွဲတွေရဲ့စိုးကျိုးတွေတက်ရောက်မှုတွေနဲ့ပတ်သက်ပြီးတော့နန္ဒာလွင်အနေနဲ့ဒီသဘောထားအမြင်ပြောပြပေးပါအောင
်။အော်စစ်ပွဲတွေနဲ့ပတ်သက်ပြီးတော့ဆိုရင်တော့ဒီစစ်ပွဲတွေကမြန်မာလူပညာရေးတွေထိခိုက်တယ်ပြီးတော့လူတန်းစီပြိုကွဲရတယ်။နောက်ငွေစုတွေအတွက်ဆိုလို့ရှိရင်စိတ်ဓာတ်ရပေါ့နော်။ဒီကိကလေးလေးတွေပါအေးငယ်သေးတဲ့လူတွေအတွက်ကြတော့လေစိတ်ဆင်ရည်ဖြစ်တယ်။နောက်ပြီးဒီပီကြီးရတယ်ပေါ့နော်စစ်ပွဲတိုင်းမှာဟိုမတိမကြီးပဲနဲ့ပြီးသွားတာမရှိတဲ့အတွက်ကြောင့်လူတွေအပေါ်ပေါ့နော်ကဘာနေအတွက်ကောလူတွေအတွက်ကောဆုံးဆုံးနေလာသေးတဲ့သဘောရှိရလို့ထင်ပါတယ်။ဒီစားတော့တယောက်တစ်ယောက်ခံယူချက်ချင်းမတူဘူး။နောက်ပြီးတော့တယောက်သဘောကိုတယောက်နားမလဲချာလို့ဒီစစ်ပွဲတွေဖြစ်နေကြတာပေါ့။ဟိုကအမှန်ဆိုလို့ရှိရင်နားလည်မှုကိုပို့ပြီးယူနိုင်တယ်ဆိုလို့ရှိရင်တယောက်နဲ့တယောက်မှာတက်တက်ဒီစီဇန်နေနဲ့ဖြစ်ရှင်းနေရမှာမဟုတ်ဘဲနဲ့ညီမတို့နည်းနည်းချင်းစာအေးအေးဆေးဆေးထိုင်ပြီးတော့စကားပြောပြီးတော့ဟိုဖြစ်ရှင်းလို့ရမှာပါဒါပေမဲ့ဒီနားလည်မှုကိုခံယူချက်တွေအဲလူမှုမျိုးရေးပြဿနာတွေပေါ့နော်ဒီမျိုးမျိုးကြောင့်ဖြစ်ပွဲတွေဖြစ်လာတာလို့ညီမထင်ပါတယ်အဲ့ဒီအတွက်ကြောင့်ဒီဖြစ်ပွဲတွေကိုရပ်ဖို့ဆိုလို့ရှိရင်တော့အယူအဆမတူတဲ့မူဝါဒတွေကိုအယူအဆတူအောင်ပြောင်းလဲတင်တယ်လို့ညီမထင်ပါတယ်
And why? What are we fighting for? What are we killing for? Money? Land? Oil? I ask you, is it worth it?
ဆိုတော့ဒီလူအဖွဲ့အစည်းပေါ်ပေါ့နော်စိုးကျိုးတွေတက်ရောက်ဆွေးတဲ့ဒီအကြမ်းဖက်မှုတွေစစ်ပွဲတွေအဆုံးသတ်ဖို့ဆိုတော့ခုနကပြောသလိုပဲဒီပြိုင်ပွဲရဲ့ရည်ရွယ်ချက်ဆိုတော့ဟိုနန္ဒာလွင်အနေနဲ့ရောပေါ့နော်ဒီလိုမျိုးအခြေအနေတွေအဆုံးသတ်ဖို့ဟိုဘာတွေများလုပ်ခဲ့လဲဘလို့ခန်းကဏ္ဍအနေပါဝင်ဆောင်ရွက်ခဲ့တာရှိလဲနောက်ထပ်ကောဘာတွေလုပ်ဖို့စီစဉ်ထားတာရှိပါလဲ
ကချင်ကီနယ်မှာရှိရလေမြကျီနာပေါ့နော်မြကျီနာဖြစ်ပြီးဒုက္ခတွေစကန်အဲ့ဒုက္ခတွေစကန်ကိုတွားနေတာပေါ့အဲ့ဒီကိုဟိုဟာဂျိုလီတို့ကျူလီလိုလည်းလာပြီးသွားပြီ။ဟိုအင်ဂျင်နီယာကျူလီလေ။သူတို့တွေပြီးလို့ရှိရင်အဲဒီဆိုင်ရာပေါ့နိုင်ငံသားဝန်ကြီးတွေပါလေလာပြီးတော့သူတို့ဒီကချင်ဖြေးဖြောင်းဒုက္ခတွေစခန်းတွေကိုလာခဲ့တယ်ပေါ့နော်။ဘာလို့လဲဆိုတော့အရန်ကိုကြီးတဲ့ဖြေးဖြောင်းဒုက္ခတွေစခန်းမှာညီမသွားခဲ့တာ။အဲ့မှာလည်းအစုံလေးထည့်ပြီးတော့ညီမပြောရရင်သူတို့ညီမရဲ့အတူတူလောင်းနေတော့သူတို့အတွက်ဟိုဟာအပြေဝစိတ်ခံစားမှုဟိုဟာပေါ့တက်တာစီနိုင်မှာမဟုတ်ဘူးမင်းညီမဒီလောက်တော့ဒီမှာဟိုဟာပေါ့အားပေးမသိနေပါနဲ့ဟုတ်အဲ့ဒီမှာတော်တော်လေးများတယ်ဆိုတော့အဲ့မှာခမီးကြီးနေညီမတို့ရတယ်လို့အဲ့ဒီမှာတကယ်ဒုက္ခရောက်များခမီးကြီးနေဟိုဟာအရင်အသက်ကြီးနေတဲ့လူတွေညီမပုံကြီးတွေ့ရတယ်ဘာဖြစ်လို့လဲဆိုတော့ခလေးကြီးဆိုလို့ရှိရင်သူတို့ဟာဒွေသားနဲ့ကြောက်နေတယ်ဒွေအများကြီးသားနဲ့ကြောက်နေညီမအဲ့ဒီဟာကိုလေပေါ့နော်ညီမအားပေးကြတယ်တော်တော်လေးခင်ဗျာကတော်တော်လေးများတယ်တော်တော်လေးနဲ့နေကြည့်တော်တော်လေးနဲ့ဖြစ်ဖြစ် နေတယ်ဆိုတော့လေညီမကိုလာသွားပြခဲ့တာပါဒါပြန်ဝင်မပြန်ရင်ပေါ့ညီမကိုဦးလာပိုင်းနောက်ကသွားခဲ့တာပါညီမတစ်ပြင်းနေညီကြီးနာမျိုးညီမသွားနေတဲ့အချိန်မှာတော့မှပဲအဲ့တနက်တန်လေးဘုံတန်လေးရှားနေရတယ်ညီမတို့နဲ့နိုင်30ပဲကွာတဲ့ဒီမှာဖြစ်ဖြစ်နေအဲ့မှာဟုတ်
Miss Grand International 2016ပြိုင်ပွဲမှာပေါ့လေ Indonesia ကအနိုင်ရသွားတာဆိုတော့ဘာကြောင့်သူ့ကိုရွေးချယ်ခဲ့တာလဲ
။အော်ဘာကြောင့်သူ့ကိုရွေးချယ်ခဲ့တာလဲ။ညီမအမြင်ပြောရရင်ဟိုမှာပေါ့အကုန်လုံးတော့ tournament ဖြစ်နေမှုအများနဲ့လိုချာတဲ့ပုံစံတော့ရှိနေရပဲပေါ့နော်။ဒါပေမဲ့သူကပို့ပြီးတော့အဲညီမဒီလိုမျိုး active ဖြစ်တယ်။ဒါက Miss ပြိုင်ပွဲတစ်ခုဖြစ်တဲ့အတွက်ကြောင့်လေခံမန်းတာခတ်ပါလေတစ်ဆမတ်တအားကျက်ပါလေသူထက်လာတဲ့လူသူထက်တော်တဲ့လူသူထက်မိဘနေမှာလေထိနိုင်ထိနိုင်ရင်းမထိနိုင်ရင်းပေါ့နော်သူတို့မိစဉ် daily မိတဲ့ဟာတွေမှာသူထက်ပိုကောင်းတဲ့လူရှိတယ်ဒါပေမဲ့သူ့ကိုကြီးချေသွားတာဟာနောက်ဆုံး cost side မှာကြီးချေသွားတာဟုတ်သူဆမတ်ကြက်ကဟိုပါပေါ့အမှန်မှန်ကန်ဆိုတာထက်အကောင်းဆုံးထိနိုင်ရင်းသူကြီးချေခဲ့လို့ထင်ပါတယ်ဒါနောက်ဆုံး cost side တွေတော့အသက်ပဲဒီဒီအားလုံးရဲ့ပြိုင်ပွဲဝင်တွေအားလုံးရဲ့အသက်ပဲဟုတ်
Hello good afternoon everyone.My name is Mandalin from Golden Myanmar. I am very happy to be here in Las Vegas. I enjoy it and Miss Grand International family is welcoming us warmly. And here everyone
ကျွန်တော်တို့ပေါ့လေအမေရိကန်အထီလာပြန်လာဆိုတော့ဒီမှာလာပြီးတော့ဟိုအားပေးကြတဲ့မြန်မာပြည်သက်တွေရှိလာတကယ်လို့များများလာအားပေးရင်တော့ပူအားရှိမှာပေါ့နော
်ဟုတ်ကဲ့အမေရိကတီဆိုပေမဲ့ညီမတို့ကသွားတာလက်စီးကမှာဆိုတော့နည်းနည်းညီမနေတယ်ညီမနေတဲ့အတွက်ကြောင့်ပြီးတော့ဟိုဘလူးမှလည်းတကူတကအလုပ်တွေနဲ့ဆိုတော့လေဘလူးမှလည်းတကူတကလာမကြည့်ဖြစ်ဘူးပေါ့နော်အဲ့နဲ့ညီမအစ်ညီမတွေရှိတယ် Facebook ကနေဆက်သွယ်လာတဲ့ညီမတွေရှိတယ်ပေါ့နော်အဲ့တော့တို့တွေကလာပြီးတော့အားပေးကြပါတယ်ဒါပေမဲ့အများဆုံးညီမတို့ကညီမလာအားပေးတာ၈ရက်လောက်ပဲရှိတယ်ဟုတ်အဲပွဲက2ရက်လောက်ပါ2ရက်စလုံးမှာ6ရောက်လောက်ပဲရှိရဲ့အဲ့ထက်ပိုများမယ်ဆိုရင်တော့ပိုပြီးတော့အားပြတာပေါ့နော်ဒါပေမဲ့ဒီ6ရောက်လောက်ကလေတော်တော်လေးကိုညီမတို့ဟိုဟာဝမ်းသာဒီသူတို့ကြောင့်လေညီမပိုပြီးအားတက်စေပါလေဟုတ်ပြီ6ရောက်လောက်နဲ့လေညီမတော်တော်လေးအဆင်ပြေခဲ့ရဲ့ဟုတ
် Okay ဆိုတော့ဟိုအခုလို့ပေါ့လေနိုင်ငံကိုစားပြုရှင်ပြိုင်နိုင်ဖို့အတွက်ကောဘလောက်ကြိုးစားခဲ့ရလဲ
ညီမဒီညီမနိုင်ငံမှာဆိုလို့ရှိရင်တော့ဘလောက်ကြိုးစားခဲ့ရလဲဆိုရင်အများကြီးပေါ့ဒီတိုင်းကြီးကိုကိုကျန်ရပွဲရကြီးရချက်ပေါ့နော်ဒီရချက်ကိုသိရတဲ့ကြောင့်သူတို့စိတ်နဲ့တည်းသူတို့ဟိုပါပေါ့ဒီငင်းငင်းနဲ့ပတ်သက်တဲ့ဟာလေးပေါ့ညီမပြောရလို့ challenge ဆိုလဲညီမကိုစောင်းနိုင်ရထားတဲ့အချင်းအဲမိတာနဲ့ဆိုလဲငင်းငင်းအချင်းလေးပေါ့အဲ့ဒါလေးကိုဟို performance လေးနဲ့ညီမတည်ဆူခဲ့တယ်အဲ့ဒီမှာညီမဟိုအရန်ဟိုပြိတဲ့အားမင်းကြီးရပြီးတော့အာပြောလို့ရှိရင်ဒီညီမကိုရွေးပြီးဂိုင်းနေရွေးပြီးခဲ့လို့ထင်ပါတယ်ညီမရဲ့ကြိုးစားမှုကတော့ညီမဘာတွေလုပ်နိုင်လဲဆိုတာကိုသူတို့မိခုနေနေတဲ့အချိန်မှာညီမပြောပြခဲ့တယ်ဟုတ်ပြီးလို့ရှိရင်ဒီစိတ်ပေါ်တော့ဒီတစ်ယောက်ရဲ့အားငင်နေတဲ့စိတ်ဝမ်းနေနေတဲ့စိတ်ကိုဘယ်လောက်ထိသူကအကောင်းမှုဆုံးအပိနိုင်တယ်ပေါ့နော်အဲ့ဒါတွေကိုသူကဆက်တက်ခဲ့တာဟုတ
်အခုလိုပေါ်လေးနိုင်ငံတကာပြိုင်ပွဲတွေကိုကိုယ်တိုင်လည်းဝင်ရောက်ရှင်ပြိုင်ခဲ့ပြီးပြီဆိုတဲ့အခါကျတော့ဟိုနောက်ပါဝင်ခြင်းတဲ့သူတွေကိုဘယ်လိုများအကြံပေးခြင်းလဲ
ဟုတ်ကဲ့ဒီ list ပြိုင်ပွဲတွေကိုဝင်နိုင်တယ်ဆိုပြီးတော့အဓိက၃မျိုးပါ body duty ring ပေါ့နော်ဒါချိပြီဆိုလို့ရှိရင်အခုအကုန်လုံးကိုကြော်ဖြတ်နိုင်ပြီးအားလုံးကိုအစီအပြေနဲ့ရှင်ပြိုင်နိုင်ပြီညီမထင်ပါတယ်ဒါဖြစ်လို့ဆိုတော့ညီမတို့ကမြန်မာပြည်အရှတ်ပေါ့နော်ညီမတို့ကမြန်မာပြည်ဖြစ်တဲ့အတွက်ကြောင့်ဒီငယ်လေးကညီမတို့ပြောလို့ရှိရင်နိုင်ငံခြားကပေးစီလိုမျိုး train မ train ရရပေါ့နော်အဲ့အတွက်ကြောင့်ညီမတို့မှာ body ဘိုင်းအားလုံးဆက်ဆိုင်ပိုအားနေတယ
်ကိုအောင်အောင် season တင်ဆက်ပေးနေတဲ့သုတဆုံနဲ့ American တခွင်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင
် American အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဟာကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှပြန်လည်ရွေးချယ်ခံခဲ့ရပါတယ်။အခုလိုရွေးချယ်ခံရအောင်ထောက်ခံပေးခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံကြီးကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကကျေးဇူးတင်စကားပြောကြားခဲ့တယ်လို့အရေးပေါ်လူ့ခွင့်ရေးစိုးရိမ်ချက်တွေကိုဖြေရှင်းရမှာနိုင်ငံတကာအတိုင်းဝိုင်းနဲ့အတူဆက်လက်လှုပ်ဆောင်သွားဖို့လည်းကတိပြုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒီကောင်စီကိုပုံမှန်မျှတပြီးအများကယုံကြည်လက်ခံနိုင်တဲ့အဖွဲ့အစည်းတစ်ခုဖြစ်လာအောင်ကူညီခဲ့တယ်လို့ဆိုရတဲ့ချိုးဖောက်မှုတွေနဲ့ကဘာတဝန်းလူခွင့်ရချိုးဖောက်မှုတွေကိုကဘာကတိအောင်မိမောင်းထုတ်ပြနိုင်ရေးအာရုံစိုက်ကူညီပေးခဲ့တာဖြစ်ပါတယ်။2009ခုနှစ်မှာဒီကောင်စီကိုအမေရိကန်ပူးပေါင်းပါဝင်လာကြတဲ့ကဆီးရီးယားမြောက်ကိုရီးယားနဲ့ဘူရန်ဒီနိုင်ငံတွေအတွက်စုံစမ်းရေးကော်မရှင်တွေကိုဖန်တီးပေးခဲ့ပြီး တီရီလင်ကအီရန်နဲ့မြန်မာနိုင်ငံတို့အပေါ်တနိုင်ငံချင်းစီအတွက်ဆုံးဖြတ်ချက်တွေကိုလည်းချမှတ်နိုင်ခဲ့ပါတယ်။လွတ်လပ်စွာစုဝေးကွင်းနဲ့တင်ပင်ဖွဲ့စည်းကွင်းအခွင့်အရေးတွေကိုမြှင့်တင်ဖို့နဲ့အကာအကွယ်ပေးဖို့ထူးခြားတဲ့ဆုံးဖြတ်ချက်တွေကိုလည်းချမှတ်ခဲ့တယ်လို့လိန်ပိုင်းဆိုင်ရာနဲ့ကြားမလက္ခဏာကွဲပြားခြားနားမှုတွေအပေါ်အခြေခံပြီးအကြမ်းဖက်မှုနဲ့ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်လို့လည်းတီးခြားလွတ်လပ်တဲ့ကျွမ်းကျင်သူတစ်ယောက်ကိုခန့်အပ်ပေးနိုင်ခဲ့ပါတယ်။တပ်တန်း60ရှိပြီဖြစ်တဲ့ကုလသမဂ္ဂလူခွင့်ရေးကော်မရှင်နေရာမှာအစားထိုးဖို့အတွက်2006ခုနှစ်မှာလူခွင့်ရေးကောင်စီကိုဖွဲ့စည်းတာဖြစ်ပါတယ်။ကောင်စီထဲမှာပါဝင်တဲ့အဖွဲ့ဝင်58နိုင်ငံကိုတော့ကုလသမဂ္ဂအထွေထွေညီလာခံအဖွဲ့ဝင်193နိုင်ငံထဲကထောက်ခံမှုအများဆုံးရရှိတဲ့နိုင်ငံတနိုင်ငံချင်းစီကိုလျှို့ဝှက်မဲ့ပေးစနစ်နဲ့ရွေးချယ်ရတာဖြစ်ပါတယ်။လူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအနေနဲ့3နှစ်တာဝန်ကိုတက်တန်းတိုးရွေးချယ်ခံခွင့်ရှိပေမဲ့လည်းနှစ်ကြိမ်ဆက်တိုက်တာဝန်ယူပြီးသွားရင်တော့ချက်ချင်းပြန်ရွေးချယ်ခံလို့မရနိုင်ပါဘူး။ကောင်စီအဖွဲ့ဝင်တွေကတော့တည်နေရာပထဝီဝင်ပေါ်ခြေခံပြီးမျှတအောင်ရွေးချယ်ပါတယ်။လူခွင့်ရေးကောင်စီဟာအဖွဲ့ဝင်တွေအားလုံးလိုပဲခိုင်မာတောင့်တင်းတယ်လို့လူခွင့်ရေးကိုလေးစားကြတဲ့တိုင်းပြည်တွေအနေနဲ့လည်းလူခွင့်ရေးကောင်စီမှာတာဝန်ယူနိုင်ခွင့်ရအောင်ကြိုးပမ်းကြဖို့အတွက်လည်းနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတိုက်တွန်းခဲ့ပါတယ်။လူခွင့်ရေးကောင်စီရဲ့အစ္စရေးနိုင်ငံအပေါ်အလွန်ကျွံတစ်ဖက်သက်အာရုံစိုက်နေတာကိုအဆုံးသတ်ဖို့အပါအဝင်အရေးကြီးတဲ့စိန်ခေါ်ချက်တွေကြန့်ရှိနေတဲ့တစ်ချိန်တည်းမှာပဲလူခွင့်ရေးအတွက်စိုးရင်စရာကိစ္စတွေကိုဖြေရှင်းဖို့ကဘာတဝမ်းလူခွင့်ရေးတိုးတက်လာစေဖို့နဲ့ကောင်စီအနေနဲ့သူ့ရဲ့ရည်မှန်းချက်တွေကိုအပြည့်အဝနားလည်သဘောပေါက်စေဖို့အတွက်တခြားအဖွဲ့ဝင်တွေနဲ့အတူအမေရိကန်ပြည်ထောင်စုကအတူလက်တွဲဆောင်ရွက်သွားမှာလည်းဖြစ်ကြောင်းပါရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါရရှင် VOA အမေရိကန်တန်ကနေ2016ခုနှစ်နိုဝင်ဘာလ10ရက်အင်္ဂါနေ့မနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လည်း12နာရီကနေနေ့ခင်းတနားရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရရှင်အခုကြံနေသေးတဲ့အချိန်အတွင်းမှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ကတလှည့်ကြေညာပေးပါဦးမယ်ရှင
်အမေရိကန်သမ္မတရွေးကောက်ပွဲတွေကျင်းပဖို့တရက်တောင်မလိုတော့တဲ့အချိန်မှာဒီ Republican သမ္မတလောင်းဒေါ်နယ်ထရမ့်နဲ့ Democrat သမ္မတလောင်း Hillary Clinton တို့ဟာအရေးကြီးတဲ့ပြည်နယ်တွေကိုတွားရောက်မဲဆွယ်နေပါတယ်ထရမ့်က Florida မြောက် Carolina Pennsylvania New Hampshire နဲ့ Michigan စတဲ့ပြည်နယ်၅ခုကိုတွားပြီးမဲဆွယ်ပါတယ် Clinton ကတော့ Pennsylvania Michigan နဲ့မြောက် Carolina ပြည်နယ်၃ခုကမြို့လေးမြို့မှာတွားပြီးတော့မဲဆွယ်နေပါတယ်ဒီအမေရိကန်ရွေးကောက်ပွဲကျင်းပနေစဉ်အချိန်နဲ့တပြေးညီရလဒ်တွေကိုဖော်ပြသွားဖို့အတွက် Vote Caster ဆိုတဲ့ကုမ္ပဏီသစ်တစ်ခုကစီစဉ်နေပါတယ်ပုံမှန်အားဖြင့်မဲပေးပွဲကျင်းပနေချိန်မှာမဲဆန္ဒရှင်တွေရဲ့ဆုံးဖြတ်ချက်အပြောင်းလဲဖြစ်သွားနိုင်တဲ့အတွက်အမေရိကန်အဓိကသတင်းမီဒီယာကြီးတွေကအခုလိုမျိုးရလဒ်တွေကိုထုတ်ပြန်မပေးနိုင်ဘူးလို့ညှင်းဆန်ခဲ့တာဆယ်စုနှစ်တွေနဲ့ချီရှိနေပါပြီဒီလိုအခြေအနေမှာ Vote Caster က CNN ရုပ်သံသတင်းဌာနကြီးနဲ့ New York Times သတင်းစာတိုက်ကြီးတို့ပေါင်းပြီးတော့မှအစင်လာကိုဖျက်လိုက်တဲ့အတွက်တချို့ကတော့မကြည်မနက်ဖြစ်နေကြပါတယ်။ November 10ရက် Washington စံတော်ချိန်မနေ့7နာရီတည်းကစလို့အကျိတ်နဲ့ပြိုင်ဆိုင်ရမယ့်ပြည်နယ်တွေမှာဘယ်သူတွေကအနိုင်ရနေသလဲဆိုတဲ့ရလဒ်တွေကိုထုတ်ပြန်သွားမှာဖြစ်ပါတယ်။ Florida, Iowa, New Hampshire, Nevada, Ohio, Pennsylvania နဲ့ Wisconsin ပြည်နယ်တွေမှာဒီမဲယုံနေနွားမှာစောင့်ကြည့်နေသူယာနဲ့ချီစီကနေသိရတဲ့မဲလာပေးသူတွေရဲ့အခြေအနေကိုလည်း Vote Caster ကအားထားသွားမှာဖြစ်ပါတယ်။EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံများရဲ့ဆက်ဘက်ဆိုင်ရာကော်မတီ EUMC အစည်းအဝေးမှာမြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒီကနေ့မိန့်ခွန်းပြောမှာဖြစ်ပါတယ်။ Belgium နိုင်ငံ Brussels မြို့မှာကျင်းပနေတဲ့ဒီ EU ဥရောပသမဂ္ဂကာကွယ်ရေးဦးစီးချုပ်များရဲ့တနည်းနှစ်ကြိမ်ကျင်းပတဲ့အစည်းအဝေးအတွင်းဒီလက်ရှိမြန်မာနိုင်ငံရဲ့ကာကွယ်ရေးဆိုင်ရာအခင်အကျင်းဒီမိုကရေစီအပြောင်းအလဲနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေမှာစစ်တပ်ရဲ့ပြောင်းလဲတိုးတက်မှုအခြေအနေတွေကိုကာကွယ်ရေးဦးစီးချုပ်ကပြောကြားမှာဖြစ်ပါတယ်ရှင်။
အင်္ဂါနေ့မနေ့ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကြေညာပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လွှင့်ရေးမှုကနန်းထွေးကြီးဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဂျင်မီကုတ်ဖြစ်ပါတယ်အင်္ဂါနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ကျွန်မခွာညိုပါ
This program has come to you from the Voice of America, Washington.